Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇူလိုင်လ17ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။မြန်မာတန်ရစီစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမမ
ကျွန်တော်ကတော့ဝင်းမဲမှာဒီနေ့ထေတန်းရောက်တဲ့တွင်တွေကိုမဆုမနဲ့ပဲပြောပြပေးမှာပါ။ဒီနေ့အထူးခြားဆုံးသတင်းတွေကတော့နေတိုးထိပ်သီးစည်းဝေးပွဲနောက်ဆုံးနေ့မှာယူကရိန်းရဲ့နေတိုးခေါင်းဆောင်တွေတွေ့ဆုံမှုရှိနေပါတယ်။နောက်တရုတ်ကတော့ရုရှားရဲ့စစ်ပွဲအပေါ်နေတိုးထိပ်သီးပွဲထုတ်ပြန်ချက်ဟာဘက်လိုက်ရန်လိုမှုရှိတယ်လို့ဝေဖန်လိုက်ပါတယ်။ဒါအပြင်ရုရှားကလည်းယူကရိန်းစစ်ပွဲမှာနေတိုးအဖွဲ့လုံးဝပါဝင်လာနေပြီလို့ဆက်ဆွဲလိုက်ပြီးတုံ့ပြန်မှုပြင်နေတယ်လို့ကြုံရလိုက်ပါတယ်။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမစင်မွေ။
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့တန်ရမ်းမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့မနေ့ညသကောင်ရံအချိန်လောက်မှာဝပီသွေးစည်းညီညွတ်ရေးတပ်မတော် UWSA ဝတ်အဖွဲ့တွေတန်ရမ်းမြို့ထဲကိုဝင်ရောက်ပြီးတော့နေရာယူလာနေတဲ့အခြေအနေနဲ့ပတ်သက်ပြီ
းကောင်မြို့ရဲ့ရောက်နေနော်ရုနာရောက်နေတာတော့50ဝန်းကျင်လောက်ရှိတယ်ကြီးမှပြောနေကြတာတော့1000နဲ့2000ကြားရှိတယ်လို့ပြောတာပဲဆိုတော့ uniform ဘုံမဟုတ်ပါနော် UU ဦးစားနေနေပဲ
ဒီသတင်းအပြည့်စုံနဲ့အတူအခုလိုမျိုးစီးရီးတင်းမာနေတဲ့ရှမ်းမြောက်ဘက်မှာလာရှော့ကစစ်ရှောင်းတွေအများဆုံးတွားရောက်ခိုလုံနေတဲ့တောင်ကြီးမြို့ပေါ်မှာတော့နေစရာစားစရာအခက်ကြုံနေကြပါတယ်စစ်ဗျူဟာအရေးပါတဲ့မန္တလေးတိုင်းနဲ့ဆက်နေတဲ့ရှမ်းပြည်တောင်ပိုင်းနောင်ချိုကိုအပီးသက်တိမ့်ပိုက်လိုက်နိုင်တဲ့အပေါ်မန္တလေး PDF နဲ့ VOA ဆက်သွယ်မေးမြန်းခန်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်နေတိုထိတ်သည်ဆွေးနွေးပွဲဒီနေ့နောက်ဆုံးနေ့မှာယူကရိန်းနဲ့နေတိုးခေါင်းဆောင်တွေဆွေးနွေးကြဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာကျင်းပနေတဲ့မြောက်အတ္တလန်တိတ်စီးမာမေနေတိုးအဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့ဒီနေ့မှာနေတိုးခေါင်းဆောင်တွေနဲ့ယူကရိန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြဖို့ရှိနေတာပါ။ယူကရိန်းစစ်ပွဲမှာရုရှားကိုတရုတ်ကကူညီပေးနေတာတွေနဲ့ပတ်သက်လို့လည်းနေတိုးအဖွဲ့ဝင်နိုင်ငံတွေကဒီနေ့ဆွေးနွေးကြဖို့ရှိနေချိန်မှာတရုတ်လုပ်ရက်တွေဟာဥရောပအတ္တလန်တိတ်ဒေသလုံခြုံရေးကိုချိန်ချောင်နေတယ်လို့NATO ကြီးကယန်စတော်ဒန်ဘတ်ကအခုလိုသတိပေးလိုက်ပါတယ
် China has become a decisive enabler of Russia's war against Ukraine.
Ukraine ကိုတိုက်နေတဲ့ရုရှားရဲ့စစ်ပွဲမှာတရုတ်ဟာအဓိကအဆုံးဖြတ်ပေးတဲ့နေရာအထိရောက်လာနေပါတယ်တရုတ်ကရုရှားကိုအကူအညီတွေတိုးမြှင့်ပေးနေတာဟာဥရောပအတ္တလန်တိတ်ဒေသလုံခြုံရေးကိုချိန်ချောက်နေတာဖြစ်တယ်လို့ NATO မှာမေးအဖွဲ့အထွေထွေချုပ်စတော်ဒန်ဘတ်ကမနေ့ကထိပ်သီးပွဲထဲမှာပြောသွားခဲ့တာပါရုရှားကဝေးဌာနကိုတရုတ်ကလက်လက်အစိပ်ပိုင်းတွေစစ်လက်နက်ပစ္စည်းကိရိယာတွေကုန်ကျန်းတွေထပ်ပွင့်ပေးနေတာကိုစစ်ဘက်ရက်ဘက်နှမျိုးလုံးသုံးနိုင်တဲ့ပစ္စည်းတွေပို့ပေးနေတာတွေကိုရပ်ဖို့နေတူမဟာမိတ်32နိုင်ငံကမနေ့ကကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ
်ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်တဲ့စစ်ပွဲနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာကျင်းပနေတဲ့နေတူမဟာမိတ်အဖွဲ့ထိပ်သီးစည်းဝေးပွဲကနေထုတ်ပြန်လိုက်တဲ့ကြေညာချက်ကတော့ဘက်လိုက်ရေးသားထားတာဖြစ်ပြီးတော့ရန်လိုတဲ့အပြောဆိုအသုံးနှုန်းတွေပါဝင်နေပါတယ်လို့တရုတ်နိုင်ငံကဝေဖန်ပြောကြားလိုက်ပါတယ်
။北约华盛顿峰会宣言渲染亚太地区紧张局势。
တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရလင်ဂျန်ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာဖြစ်ပါတယ်။ဝါရှင်တန်မှာကျင်းပနေတဲ့နေတိုးထိပ်သီးစည်းဝေးပွဲကနေထုတ်ပြန်တဲ့ကြေညာချက်ကတော့ရန်လိုတဲ့ပြောဆိုမှုတွေပါဝင်နေစစ်အေးခေတ်ကအသုံးအနှုန်းတွေပါဝင်ပြီးတော့အာရှပစိဖိတ်ဒေသတွေမှာတင်းမာမှုတွေကိုဖြစ်ပေါ်စေနိုင်တဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့အပိုင်းမှာလည်းမမှန်မကန်ဘက်လိုက်ပြောဆိုမှုတွေရန်လိုတဲ့အသုံးအနှုန်းတွေပါဝင်နေပါတယ်။ဒါကြောင့်မို့လို့ဒီပေါ်မှာကျွန်တော်တို့အပြင်းထန်ကန့်ကွက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံမှာရှိတဲ့ NATO ကိုယ်စားလှယ်အဖွဲ့ကလည်းစင့်ခေါ်အကြောင်းကြားထားပြီးဖြစ်ပါတယ်ဆိုတော့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရကပြောသွားတာဖြစ်ပါတယ်။ Russia Ukraine စစ်ပွဲအဆုံးသတ်ရေး12ချက်ပါတဲ့အဆိုပြုချက်ကိုတရုတ်နိုင်ငံဘက်ကလွန်ခဲ့တဲ့တစ်နှစ်ကျော်ကာလတုန်းကတင်သွင်းခဲ့ပူပြီးတော့အဲ့ဒီအဆိုပြုချက်အပေါ်ကို Ukraine ကရော Russia ဘက်ကပါလက်ခံတဲ့သူမရှိခဲ့ပါဘူးရှင်။
ရုရှားကလည်းယူကရိန်းစစ်ပွဲမှာ NATO အဖွဲ့လုံးဝပါဝင်လာနေပြီလို့ဆက်ဆွဲလိုက်ပြီးတုံ့ပြန်မှုပြင်ဆင်နေတယ်လို့ပြောလိုက်ပါတယ်။ယူကရိန်းစစ်ပွဲမှာအနောက်အုပ်စု NATO အဖွဲ့ကအပြည့်အဝပူးပေါင်းပါဝင်လာနေတယ်လို့ရုရှားကပြောလိုက်ပြီး NATO အဖွဲ့ရဲ့ချင်းချောက်မှုအနေနဲ့မျိုးစုံကိုထိန်းချုပ်ရေးတုံ့ပြန်မှုပြင်ဆင်နေတယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ရဲ့ပြောကြားချက်ကိုကိုးကားပြီးအစိုးရပိုင်းသတင်းမှာဖော်ပြလိုက်တာပါ။ ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကရုရှားကျူးကျော်စစ်ကိုပိုတွန်းလှန်နိုင်ဖို့အနောက်နိုင်ငံတွေထောက်ပံ့တဲ့လက်နက်တွေကိုပိုချဲချဲပြည့်ပြည့်သုံးနိုင်ဖို့အကောင်းမြင်ထားတယ်လို့ပြောလိုက်ပြီးမှအခုလိုတုံ့ပြန်ချက်ထွက်လာတာပါသမ္မတဇယ်လန်စကီအမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဖို့မနေ့ကလွှတ်တော်ရောက်ချင်း VOA ယူကရိန်းဌာနကဒီလက်နက်အသုံးပြုမှုကန့်သတ်ထားတာအလုံးရှော့ပေးလာနိုင်ပါလားလို့မေးတာမှသူကအခုလိုအကောင်းမြင်ကြောင်းပြောခဲ့တာပါအခုလိုချိန်မှာပဲရုရှားကပြန်ဩစတြေးလျနိုင်ငံကိုနှစ်ပေါင်း40တွင်ပြန်ရောက်လာတဲ့အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကတော့စစ်ပွဲခင်မဟုတ်တော့လို့ယူကရိန်းမှာငြိမ်းချမ်းရေးဖော်ဆောင်ဖို့ထောက်ခံတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
ဂါဇာတောင်ပိုင်းကစစ်သွေးကြွတွေဒုံးနဲ့ပြတဲ့နေရာလို့ယူဆထားတဲ့ပြည်မှတ်တွေကိုအစ္စရေးကဒီကနေ့ဇူလိုင်လ17ရက်နေ့မှာလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်ရဖာမြို့ကနေစစ်သွေးကြွတွေပြစ်လိုက်တဲ့ဒုံးကြီး5စင်းကိုလည်းအောင်မြင်စွာကြားဖြတ်ဖျက်ချနိုင်ခဲ့ပါတယ်ဆိုတာကိုအစ္စရေးကာကွယ်စစ်တပ်ကဒီကနေ့ပြောပါတယ်ဒါအပြင်တောင်ပိုင်းလေဗနွန်ကနေနေဆက်ဖျက်ပြီးတော့အစ္စရေးမြောက်ပိုင်းကိုပြစ်မှတ်ထားတယ်ဆိုလို့တန်တရားရှိတဲ့လေကြောင်းလက်နက်တွေကိုလည်းကြားဖြတ်ဖျက်ဆီးခဲ့ပြီးတော့အဲ့ဒီဒရုန်းနှလုံးလုံးကတော့အစ္စရေးရဲ့ဂါလီလိဒေသမှာကျခဲ့တယ်လို့ပြောပါတယ်အစ္စရေးဟာမတ်စစ်ပွဲရဲ့နောက်ပိုင်းအီရန်တို့ထောက်ပံ့ထားတဲ့လေဗနွန်အခြေစိုက်ဟစ်ဘိုလာစစ်သွေးကြွတွေနဲ့လည်းဇက်တိုက်တိုက်ပွဲတွေဖြစ်နေတာမှာတော့အခုဒရုန်းကြောင့်မို့လို့တဦးပြင်းထန်စွာဒဏ်ရာရခဲ့တယ်လို့ဒေသမြူနစ်စပယ်တာဝန်ခံကပြောပါရတယ်။တစ်ချိန်တည်းမှာပဲဂါဇာမြောက်ပိုင်းဂါဇာမြို့ကြီးမှာလည်းအစ္စရေးဘက်ကအရက်သားတွေကိုရွှေ့ပြောင်းထွက်ဖို့သတိပေးပြီးတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါရတယ်။အစ္စရေးဝန်ကြီးချုပ်ကဂါဇာမှာပြင်းထန်တဲ့တိုက်ပွဲအဆုံးသတ်ခံနေပါပြီလို့ပြောအပြီးကာတာနိုင်ငံကလည်းအပြည့်ရက်ဖို့တရားခံတွေလွှတ်ပေးဖို့ဆွေးနွေးမှုတွေပြုလုပ်နေချိန်မှာပဲအခုလိုမျိုးအစ္စရေးတို့ရဲ့တိုက်ခိုက်မှုတွေပြန်ပြီးတော့တိုးမြင့်လာတာဖြစ်ပါရဲ့ရှင်။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာ5မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်ကနေကြာတာရင်းညသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်မြန်မာစစ်ကောင်စီဟာနိုင်ငံကိုထိန်းချုပ်လို့မရတော့လို့ဖြက်စီးပြင်မဲ့ပုံပဲလို့ကုလကိုယ်စားလှယ်ကပြောလိုက်ပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီဟာသူတို့ထိန်းချုပ်လို့မရတော့တဲ့တိုင်းပြည်ကိုဖြက်စီးဖို့ကြိုးစားနေပုံရတယ်လို့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကဒီနေ့သတိပေးလိုက်တာပါ။တိုင်းဒေသနဲ့ကိုင်မဟာမိတ်တပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေရပ်တန့်အောင်တရုတ်ဆွေးရကပြီးခဲ့တဲ့ဇန်နဝါရီလကစလို့ကျောင်းဝင်ညှိနှိုင်းပေးနေတဲ့ဆွေးနွေးပွဲတွေဟာလည်းအခုချိန်ထိမအောင်မြင်သေးပါဘူး။မြန်မာစစ်တပ်ဟာသူတို့ရဲ့တပ်ဖွဲ့ဝင်တွေတပ်စခန်းတွေနဲ့နယ်မြေတွေအများအပြားကိုလက်လွတ်ဆုံးရှုံးနေပြီးသူတို့ထိန်းချုပ်လို့မရတော့တဲ့အခြေအနေမှာတိုင်းပြည်ကိုဖျက်ဆီးဖို့ကြိုးစားနေပုံရတယ်လို့ဒီနေ့မြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာထိုင်းမျိုးသားလုံခြုံရေးအဖွဲ့နဲ့မြန်မာရေးဆွေးနွေးချိန်မှာကုလအထူးကိုယ်စားလှယ်ဒေါက်အမ်ဒရူးစ်ကသတိပေးပြောဆိုသွားတာပါစစ်ကောင်စီကရှုံးမဲမဲနေပြီးအရသာပြည်သူတွေကိုပို့ပြီးတိုက်ခိုက်လာနေတယ်လို့လည်းအထူးကိုယ်စားလှယ်အမ်ဒရူးစ်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီကိုလက်နက်တင်ပို့ဖို့ရောင်းဝယ်တဲ့အခါမှာထိုင်းနိုင်ငံကဗန်တွေကိုအသုံးမပြုနိုင်အောင်လို့အရေးယူဆောင်ရွက်သွားမယ့်အကြောင်းထိုင်းအမျိုးသားလုံခြုံရေးဆိုင်ရာပါလီမန်ကော်မတီဥက္ကဋ္ဌကဒီကနေ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ် Tom Andrews နဲ့တွေ့ဆုံတဲ့အချိန်မှာအခုလိုပြောဆိုလိုက်ပါတယ်
ทุกฝ่ายนะครับทั้งภาคส่วนของธนาคารภาคส่วนของภาครัฐอย่างกระทรวงต่างประเทศและก็ปปงเนี่ยก็พูดตรงกัน
ตู่ပြောသွားတာကတော့ဘဏ်လုပ်ငန်းတွေအစိုးရနဲ့နိုင်ငံခြားရေးဝန်ကြီးဌာနအပါအဝင်ငွေကြေးခဝါချမှုတိုက်ဖြတ်ရေးအဖွဲ့အားလုံးကနေလက်နက်ရောင်းဝယ်မှုမှာပါဝင်တာကိုထိုင်းနိုင်ငံရဲ့ဘဏ်လုပ်ငန်းတွေကမလိုလားဘူးဆိုတာသဘောတူပါတယ်ဒီကနေ့အထိကတော့ဒီကိစ္စတွေကိုဘလို့ကင်တွဲမယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါပေမဲ့အနာဂတ်မှာတော့ရေဒိုရေလက်ရေရှည်ဖြည့်ရှင်းမဲ့နီလန်းတွေရှာဖို့ကတိပြုထားပါတယ်လို့ထိုင်းမျိုးသားလုံခြုံရေးဆိုင်ရာပါလီမန်ကော်မတီဥက္ကဋ္ဌရန်စင်မန်ရိုမီကပြောဆိုသွားတာဖြစ်ပါတယ်ထိုင်းနိုင်ငံကဘဏ်၅ခုအပါအဝင်နိုင်ငံတကာကဘဏ်၁၆ခုဟာမြန်မာစစ်ကောင်စီအတွက်စစ်ဖက်ဆိုင်ရာပစ္စည်းတွေဝယ်ယူရေးနဲ့စစ်ပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ဆက်ဆက်ပြီးတော့ငွေလွှဲပြောင်းမှုအပါအဝင်ဘဏ်ဝန်ဆောင်မှုတွေပေးခဲ့တဲ့အကြောင်းပြီးခဲ့တဲ့ဇွန်လကုန်လုံးကထုတ်ပြန်ခဲ့တဲ့ Tom Andrews ရဲ့အစီရင်ခံစာမှာဖော်ပြပါတယ်2023-2024ဘဏ္ဍာရေးနှစ်တွေထဲမှာလည်းထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုတင်ပို့ခဲ့တဲ့စစ်လက်နက်နဲ့စစ်ပစ္စည်းတန်ဖိုးကတော့အရင်နှစ်ကထက်ပိုပြီးတော့မှများခဲ့ပြီးတော့အမေရိကန်ဒေါ်လာတန် 120ဘူးအထိရှိကြောင်းကိုလည်းအစီရင်ခံစာကဖော်ပြပါတယ် SCB ဘဏ်ကတော့ဒီအစီရင်ခံစာထွက်လာပြီးတဲ့နောက်မှာဘဏ်အတွင်းမှာသူတို့ဘာသာပြန်လည်စုံစမ်းစစ်ဆေးတာကိုလုပ်ခဲ့တဲ့အကြောင်းနဲ့မြန်မာနိုင်ငံနဲ့ငွေကြေးလွှဲပြောင်းတဲ့လုပ်ငန်းအားလုံးဟာထိုင်းနဲ့နိုင်ငံတကာစီးပွားရေးကိုအဓိကပံ့ပိုးတဲ့လူသုံးကုန်ပစ္စည်းနဲ့ဝန်ဆောင်မှုအတွက်သာဖြစ်ပြီးတော့ငွေကြေးခဝါချမှုတိုက်ဖျက်ရေးဥပဒေနဲ့အညီဆက်ဆက်လုပ်ကိုင်ခဲ့ပါတယ်ဆိုတာကိုတုံ့ပြန်ထားပါတယ်ရှင်
မြန်မာကရိုဟင်ဂျာတွေကိုပြန်ပို့ရေးကူညီပေးဖို့တရုတ်ကိုဘင်္ဂလားဒေ့ရှ်ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့နိုင်ရေးကူညီပေးဖို့တရုတ်နိုင်ငံကိုဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ရှိတ်ဟာစီနာကထပ်မံတိုက်တွန်းလိုက်တာပါ။ပီကျင်းမြို့တော်ကိုရောက်နေတဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာဟာမနေ့ကတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံခဲ့တယ်လို့အင်ကာနီကတရုတ်ဝန်ကြီးချုပ်လီချန်းနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကုန်သွယ်ရေးနဲ့ယင်းနှိမ့်နိုင်မှုတွေကိစ္စတွေကိုအဓိကထားဆွေးနွေးတဲ့ခီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်အရေးကိုပါထည့်သွင်းဆွေးနွေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာဆန်မမုတ်ကပြန်ပြောတာကိုဒက္ကာထရိုင်ဘူးသတင်းစာမှာလည်းဖော်ပြထားပါတယ်မြန်မာနဲ့ဆွေးနွေးပြီးဒုက္ခသည်တွေနေရာပြန်ပို့ရေးပတ်မိုးသွားမယ်ကြောင်းတရုတ်ဆွေးရတာဝန်ရှိသူတွေဘက်ကလည်းတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ထိုင်ဝမ်ကျွန်းအနီး24နာရီကြာကာလအတွင်းမှာတရုတ်တိုက်လေယာဉ်66ဆင်းစံချိန်တင်ပြန်တန်းခဲ့တာကိုထောက်လန်းသိရှိခဲ့ရပါတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဇူလိုင်လ17ရက်နေ့ဒီကနေ့မှာပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကထိုင်ဝမ်ကျွန်းအနီးရေပြင်မှာစစ်ရေးလက်ချက်မှုတွေပြုလုပ်ပြီးတော့နောက်တစ်နေ့မှာပဲအခုလိုမျိုးတရုတ်တိုက်လေယာဉ်တွေပြန်တန်းနေတာပါ။ထိုင်ဝမ်ကျွန်းဟာပြည်မာကြီးရဲ့အစိတ်အပိုင်းတစ်ခုဖြစ်နေတဲ့တရုတ်နိုင်ငံကသတ်မှတ်ထားပြီးတော့ပြည်မာကြီးအောက်ပြန်ရောက်ဖို့အတွက်စစ်အင်အားမသုံးဘူးဆိုတာကိုလည်းပြောမထားပါဘူး။ထိုင်ဝမ်စစ်တပ်ရဲ့ထုတ်ပြန်ချက်အရဆိုရင်တော့အဲ့ဒီတိုက်လေယာဉ်တွေဟာထိုင်ဝမ်ကျွန်းရဲ့တောင်ပိုင်းကျွန်းဆွယ်အနီး68ကီလိုမီတာအကွာအဝေးနဲ့ညီမျှတဲ့ရေမိုင်33မိုင်အထိကိုချဉ်ကပ်ရောက်ရှိခဲ့တယ်လို့ဆိုပါတယ်ရှင် ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ထောင်နဲ့ချီတဲ့ဝတ်တက်ဖွဲ့တွေတန်ရန်မြို့အနီးကိုရောက်ရှိနေတဲ့သတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းတန်ရန်မြို့နယ်အတွင်းကစစ်ကောင်စီရဲ့တပ်စခန်းတွေကို TLLA ကတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့အင်အားထောင်ချီတဲ့ဝတ်တက်တွေဟာတန်ရန်မြို့တွေကိုရောက်ရှိလာပါတယ်။ဒေသခံတွေကတော့ဝတ်တက်ကစစ်ကောင်စီတပ်နဲ့ညှိနှိုင်းပြီးတော့မြို့ကိုဝင်ရောက်ထိမ့်သိမ်းဖို့လို့သိရကြောင်းပြောပါတယ်။လောလောဆယ်မှာတော့လာရှိုးမြို့ဘက်မှာလည်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့ရှမ်းမြောက်ဒေသကစစ်ရေးနောက်ဆုံးအခြေအနေတွေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစီသူပြောပြပေးပါမယ်
။တန်ရန်မြို့နယ်အတွင်းရှိမန်ကတ်နဲ့မန်ပတ်ရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဒီလ10ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြောင်းတန်အမ်းမြို့သားလူမျိုးရေးတပ်မတော် TNL ကသတင်းထုတ်ပြန်ထားတာပါ။တန်ရန်မြို့နယ်အတွင်းတိုက်ပွဲဖြစ်ခဲ့တဲ့နောက်မနေ့ညသကောင်ချိန်ကဝါပြည်သွေးစည်ညီညွတ်ရေးတပ်မတော် UWSC ခေါ်ဝါတပ်ဖွဲ့တွေဟာတန်ရမ်းမြို့ကိုဝင်ရောက်လာခဲ့ကြောင်းဒေသခံတူက VOA ကိုပြောပါရယ
်တန်ရမ်းမှာရောက်နေပြီ။ဟောမြို့ကရောက်နေပြီ။ကျွန်တော်ကြည့်တာတော့တော်တော်ချင်းကြည့်တာတော့ဝက်လက်ကုန်းလုံးတိုင်းကြည့်နေပြီ။ကျွန်တော်တို့နားရောက်နေတာတော့50ဝန်းကျင်လောက်ရှိတယ်။ကြီးမှပြောနေကြတာတော့တစ်ထောင်နဲ့နှစ်ထောင်ကြားရှိတယ်လို့ပြောတာပဲ။ကျွန်တော်ယူနီဖောင်းဝတ်လို့မဟုတ်ပါဘူးနော်။ဒီအဲဒီလိုဦးစားနေနေပဲ။အညာဆန်နေတဲ့နယ်လောက်မှပြီးကြောက်လာတယ်။ကားနဲ့ကောင်းကောင်းပြန်နေစင်လာတာစကားသတ္တုကြီးက55ကျော်ကြာပဲစီနမှုစရိယာနဲ့ပြန်စင်လာတာရှိတယ
်တီအန်အလီကစစ်ကောင်စီရဲ့မန်ကတ်နဲ့မန်ပတ်တပ်စခန်းတွေကိုတိုက်ခိုက်ခဲ့တဲ့အပေါ်တန်ရမ်းမြို့မှာတိုက်ပွဲမဖြစ်အောင်ဝါတပ်ဖွဲ့တွေဟာလာရောက်ညှိနှိုင်းဆောင်ရွက်နေတယ်လို့သိရကြောင်းလဲတန်ရမ်းဒေသခံကဆက်ပြောပါတယ
်မန်ကတ်မှာညံကောက်ကြည့်တယ်လို့ပြောတာပဲစီစီဒီနေကြောင်းလေအဲလူကြီးကြီးပေါ့တန်ရမ်းနဲ့တော့ကတ်55မန်တော့မနေနေတယ်ကျွန်တော်တို့တနက်တန်းတို့ကြားရတယ်ဒါပေမဲ့မန်ကတ်မှာလာတော့ဒီကြောက်လိုမျိုးဝါဒီယန်ကြီးချင်းဝင်ခင်းနေပုံစံမျိုးနဲ့လုံးမှာသူကလည်းသူညီနိုင်တယ်ပြောတယ်ဟောဒီကမရှိအောင်ညီနိုင်တော့လည်းနေချခံတော့မရဘူးပြင်းလို့ပြောတာပဲဝါဒီပို့တော့မဟုတ်ပြင်လာတော့ဒီ long box long နဲ့အလုံးကိုကနေဒီပြင်မှာပေါ့လောဆင်းချင်းတွေကနည်းနည်းစုပ်နေတယ
်ဝါတပ်ဖွဲ့တွေတန်ရန်ကိုရောက်လာတဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ UWSC ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကို Messenger ကတစ်ဆင့်ဆက်သွယ်မေးမြန်းရမှာတော့ဒေသခံတွေကရှမ်းမြောက်ဒေသကကျေပြန့်လာတဲ့ပြည်ပခါတွေတန်ရန်ဘက်ကူးမလာစေဘူးတောင်းဆိုတဲ့အတွက် UWSA ကအစိုးရနဲ့ဝင်ရောက်ညှိနှိုင်းတာဖြစ်ကြောင်းဖြေကြားပါတယ် UWSA အနေနဲ့ဗမလိုက်မှုကိုကျင့်သုံးပြီးပြည်ပခါဖြစ်တာကိုလက်ခံမှာမဟုတ်ကြောင်းနဲ့တန်ရန်ဒေသအေဂျင်စီအတွက်ရည်ရွယ်ကြောင်းလည်းဖြေဆိုထားပါတယ်လာရှိုးမြို့မှာတော့ MNDA ကိုကန့်တက်တွေနဲ့စစ်ကောင်စီတပ်ကြားမှာမနေ့ညနဲ့မနက်ပိုင်းမှာတိုက်ပွဲပြင်းထန်ခဲ့ပြီးနေကင်းဘက်မှာတော့အတန်ငယ်ငြိမ်သက်နေကြောင်းနဲ့ညနေပိုင်းမှာတော့လေကြောင်းကပြစ်ခတ်တာတွေရှိကြောင်းလာရှုဒေသခံကပြောပါရယ်
ဟော တနေ့တော့ဒီနည်းနည်းငြိမ်ရောလက်နဲ့ငြိမ်တော့ပြင်တယ်လက်နဲ့ကြည့်ရတဲ့ဒီလက်ကြီးကတနိုင်နိုင်ခါခါစလုံးတော့ပြင်တယ်ပြင်တော့မှဝိုင်းလာတော့ကျွန်တော်ကြားတယ်ဟောမြို့ထက်မှာတော့မရောက်ဒီအတော့အဆက်ပြင်မှာပဲသူတို့ဝိုင်းလာတယ်တော့ကြားတာပြက်ပတ်ကုန်ညဆတာညအခုဒီနည်းပညာအလုံးမနယ်လုံးခြာနေတော့မလင်းကကနာနှစ်နာရီခွဲတစ်ခါ၃နာရီတစ်ခါမင်းလာခုဒီရက်ကွက်ဆက်နေတဲ့မှာဟိုလက်နဲ့ကြည့်စလုံးခုပဲကြားတာအခုဒီမြို့ထက်တော့မှဟော
အခြားဒေသခံတူကတော့ခမရ900ခွန်ဘတ်မှာလေရင်နဲ့ဘုံချတာတွေရှိကြောင်းပြောပါတယ်။လာရှိုးမီဒီယာရဲ့လူမှုကွန်ရက်ဆမ်မနာတွေမှာတော့ဒီနေ့နေ့လယ်ပိုင်းမှာလာရှိုးတက္ကသိုလ်အနီးမှာ short တိုက်တုံးတစ်လုံးအထက်ကတစ်အနောက်မှာ၄လုံးရက်ကွက်9ဘတ်မှာတော့အများပြားကျခဲ့ကြောင်းဖော်ပြထားပါတယ်။ MNDAA ကိုကန်တပ်ဖွဲ့ကတော့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိပါဘူး။ဒီနေ့မိုးကုတ်မိုးမေကြောင်းမဲ့တီဘောနဲ့တန်ရန်ဘက်ကတိုက်ပွဲအခြေအနေတွေမေးမြန်းနိုင်ဖို့ DNL ကိုဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့မရပါဘူး။ဒီလ10ရက်နေ့ကတော့နောင်ချူမြို့မှာနောက်ဆုံးကြန်ရှိတဲ့အမှတ်666ဒုံးတက်ရင်ကို DNL ကညနေ3နာရီလောက်မှာတင်းယူခဲ့ရမှာဒုံးတက်ရင်အတွင်းကအတွဲလိုက်ပစ်ဒုံးလက်နက်တွေအပါအဝင်လေရင်ပစ်လက်နက်2လက်60မမ15လက်80မမ2လက်ဆက်လက်18လက်လက်နက်မျိုးစုံ139လက်ရေဒါတစ်လုံးနဲ့ဒုံးပစ်ကြီး7တစ်တာတင်းယူရခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်နောင်ချူတိုက်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ
တန်ရံမျိုးကိုထိမ့်သိမ့်နိုင်မှုအရေးအင်အားထောင်ချီတဲ့ဝတ်တက်တွေရောက်ရှိလာနေတဲ့အခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တောင်ကြီးကိုရောက်နေတဲ့လာရှိုးကစစ်ဆောင်တွေကြုံနေရတဲ့အခက်အခဲတွေအကြောင်းကိုလည်းတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမျိုးမှာတိုက်ပွဲတွေကြောင့်စစ်ဆောင်တွေအများဆုံးသွားရောက်ခိုးလုံနေကြတဲ့တောင်ကြီးမျိုးပေါ်မှာတော့စစ်ဆောင်ပြည်သူတွေအတွက်အလုံးလောက်တဲ့နေရာထိုင်ခင်းမရှိသလိုအိမ်တွေကိုငှားရင်းနေထိုင်မှုအတွက်ကလည်းငွေကြေးအများအပြားသုံးစွဲနေကြရပါတယ်။ရှမ်းပြည်နယ်ကဒီတောင်ကြီးမှာရောက်နေတဲ့စစ်ဆောင်တွေရဲ့အခက်အခဲတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ္မာပြောပြပေးပါမယ်ရှင်
။လာရှိုးမြို့အထိရောက်လာတဲ့စေရေးပဋိပက္ခကြောင့်တောင်ချီတဲ့ဒေသခံတွေဟာဇူလိုင်လ3ရက်နေ့နောက်ပိုင်းကစပြီးတော့မန္တလေးတောင်ကြီးစတဲ့မြို့တွေကိုအလုံးရင်းနဲ့ထွက်ပြေးထိရှောင်နေကြပါတယ်။အများစုကတော့တောင်ကြီးမြို့မှာရှိနေကြောင်းလာရှိုးဒေသခံတို့ကပြောပြပါဗျာ။အများ
စုကတော့တောင်ကြီးကထွက်တော်များတယ်။တောင်ကြီးကထွက်တော်များတယ်ဆိုတာမန္တလေးစိမ့်မဲ့ပြည်ကြတဲ့ဒီရက်ပေါက်အစူရသောကဒီမှာပတ်ပြီးပြန်သွားကြပါဗျာ။တချို့ကြတော့ဒီနောက်ချူဟိုကြောင်မဲနောက်ချူမှာတက်ပွဲချစ်တော့တချို့ကဒီဘုသောကြီးကမတော်ရေးကြဘူးဗျာ။အဲ့တော့တချို့ကမတော်ရေးကြတယ်ဒီတောင်ကြီးတတိယသောကနေပဲဂျွန်နံပတ်ရည်ကြီးကမန္တလေးပြန်ဆင်းနေလို့ရှိတယ်။တချို့ကလည်းကိုအောက်ပြီးအောက်လာပြန်သွားတာရှိတယ်။တချို့ကြတော့ဒီတောင်ကြီးဧတရာတို့ဒီတောင်ကြီးဘော်တို့ကပြန်လာဆောင်ပေးပြီးများတယ်ဗျာ
။လာရှိုးမြို့ပေါ်မှာတော့စစ်ဘေးရှောင်တွေကိုအဓိကကူညီပေးနေတဲ့ဖုံးတော်ကြီးကြောင့်၄ခုလောက်ရှိပါတယ်။စစ်ဆောင်တွေကနေတိုင်းအတိုးအလျော့ရှိနေလို့တနေရာစီမှာခန့်မှန်းခြေ200လောက်နေထိုင်ကြတာပါအိမ်ကအခန်းကနေထိုင်ကြသူတွေလည်းရှိပေမဲ့ဈေးကြီးပေးပြီးတော့နေထိုင်နေရကြောင်းစစ်ဆောင်တချို့ကပြောပါတယ်စစ်ဆောင်တွေဟာတောင်ကြီးမြို့ပေါ်ကိုနေတိုင်းဝင်လာနေစေဖြစ်ကြောင်းနန်းခုံရှမ်းမြပရဟိတာကစိုင်းစောစောက VOE ကိုပြောပါတယ
်ရှိတယ်ကတဖွဲ့ဖွဲ့ဝင်နေတယ်ကဝန်ထမ်းထက်တချို့တညာအကြီးကြီးဆက်သွားတာပေါ့နော်အခုတော့တဖွဲ့ဖွဲ့ဆက်ဝင်နေတယ်ဒီနေ့လည်းလုံးပေးနေတာတော့လောလောဆယ်ပြီးဖုံးချမှတွေတော့နေရတယ်ပေးနေတာပေါ့ကြောဖင်းစရာနေရတယ်ဆန်ရှင်ခေတ္တဈာမန်ဟိပါပေါ့အဲ့ဒါပေးနေစားတော့ရတော့မိမိအစီအစဉ်ပဲပေါ့အိမ်ငားခတယ်တော့ဈေးရတော့ဟိုဈေးနစ်လာတော့နည်းနည်းဒီလပိုင်းအခုဆိုပုံမြင့်သွားတာပေါ့နော်ဒီလပိုင်းမှာတော့အရင်ကြွယ်ကောစစ်သေးချောင်းတွေကအိမ်ငားခတယ်တော့မြင့်နေတယ်ပေါ့နော်ငွေတန်ဖိုးကြောင့်ပေါ့နော်အိမ်ငားခတယ်နည်းနည်းဒီတက်နယ်လိုဟိုတယ်မှာတဲတယ်အိမ်လုံးချင်းငားနေတာပေါ့တော်တော်လူကြလားဆိုင်ခံရမယ်တချို့လည်းကြီးဆက်သွားမန်လေးတို့ဆိုင်တော်တွေကကြီးဆက်သွားရလည်းရှိတယ်ဟု
တ်တန်နိုင်တဲ့သူတွေကတော့တောင်ကြီးမြို့ကဟိုတယ်တွေအိမ်လုံးချင်းတွေငားရပြီးတော့နေထိုင်ကြပါတယ်တချို့ကလည်းတိုက်ကန်းငားပြီးတော့စုပေါင်းနေထိုင်ကြတာမျိုးလည်းရှိပါတယ်ပြီးခဲ့တဲ့နှစ်တွေကလွိုက်ကော်မြို့ကဒေသခံတွေအလုံးရင်းနဲ့တောင်ကြီးမြို့ကိုသွားပြီးတော့စစ်ဘေးရှောင်ကြပါတယ်အဲ့ဒီတော့ကအိမ်ငားကားတွေကိုဗတ်တက်တဆတောင်းခဲ့ကြတဲ့အတွက်ဝေဖန်မှုတွေလည်းကြုံခဲ့ရပါတယ်။လာရှိုးကနေဆစ်ရှောင်းမှုထွက်လာတဲ့အိမ်စည်းကားအရေးအတွက်ကတရက်ကိုအစည်းအဝေး900နဲ့တထောင်ကျားရှိပါတယ်။သူတို့ကိုတည်ယူပို့ဆောင်ပေးနေတဲ့အငားအရင်လုပ်ငန်းတွေလည်းလက်ဖက်အဖွဲ့တွေရဲ့အစ်စ်အစေးတွေကြားမှာခက်ခက်ခဲခဲလုပ်ရကြောင်း view ကိုပြောပါတယ်။ဟော
လာရှိုးဘက်မှာတော့တိုက်တာတော့မကြော်ဘူး။ကျွန်တော်တို့ကတော့ကာရမားဆိုတော့သွားလာနေရပို့ပြီးတယ်။လာရှိုးဘက်ကလည်းမှာတော့ MNDA တွေကအော်နေရာပေါ်ကြပေါ်ကတော့များများရောက်နေတယ်။ကြိုက်ပွဲကတော့ဖြစ်တယ်ဆိုပေမဲ့ဟိုအကြီးကြီးအဲ့လောက်တော့မဖြစ်သေးဘူး။ဒါပေမဲ့တမန်တော်ဘက်ကကြတော့ဒီမျိုးတွေကနေသူတို့ကဒီသူတို့ရှိနိုင်တဲ့နေရာတွေကိုတော့ချောက်ကတုံးနေနေဖြစ်ပါတော့အတွဲလိုက်ဖြစ်တာတွေတော့ဟိုမျိုးတွေကနေကျွန်တော်တို့ကြားရတယ်ဗျ
။စစ်ဆောင်တွေကလာရှိုးမိုင်ရယ် မိုင်းကိုင်မိုင်းရှူလန်းတွေကနေတောင်ကြီးမြို့ကိုပြီးခဲ့တဲ့ရက်တွေကသွားခဲ့ကြပါတယ်။အခုတော့ဒီနေရာတွေမှာလည်းစည်ရည်တင်းမာလာတဲ့အတွက်တခြားဖြစ်နိုင်တဲ့နီးလန်းမျိုးစုံနဲ့လာရှိုးကနေထွက်ခွာနေကြရတာဖြစ်ပါတယ်ရှင်။
ဒါကတော့တောင်ကြီးဘက်ကိုတင်းရှောင်သွားကြတဲ့လာရှိုးကဆစ်ဆောင်ပြည်သူတွေအခက်ကြုံနေရတဲ့အခြေအနေသတင်းကိုအလိမ္မာကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မန္တလေး PDF အဖွဲ့ပြောခွင့်ရတဲ့ VOA ဆက်သွယ်မေးမြန်းထားတာကိုတင်ပြပေးကြပါမယ်။1320ဆစ်စင်ရေးဒုတိယပိုင်းအစမှာတော့စစ်ဗျူဟာအရအရေးပါတဲ့မန္တလေးတိုင်းနဲ့ဆက်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းကနောင်ချိုကိုအပီးသက်သိမ့်ပိုင်နိုင်တာကစစ်ရေးအရအလွန်အရေးပါပါတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော် PDF မန္တလေးရဲ့ပြောခွင့်ရကိုအောင်စမောင်က VOA မြန်မာပိုင်းကိုပြောပါရယ်ဇူလိုင်လ10ရက်နေ့ကနောင်ချိုကိုတော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေဘက်ကသိမ်းယူခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကမတ်ရင်ချင်းနိုင်ကကိုအောင်စမောင်ကိုဆက်သွယ်မေးမြန်းထားပါရယ
်နောင်ချိုမြို့စစ်စင်ရေးကို1320စစ်စင်ရေးဒုတိယပိုင်းစတင်ခဲ့တဲ့ဇူလ25ရက်နေ့တချိန်တည်းစတင်ခဲ့တာဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော် PDF မန္တလေးရဲ့ပြောခွင့်ရကိုအောင်စမောင်ကပြောပါရယ်
နောက်ချိုးစစ်စင်ရေးကကျွန်တော်2024ခုနှစ်ဇွန်လ25ရက်နေ့ကစပြီးကျွန်တော်စတင်ထိုးစစ်စင်နေတာဖြစ်ပါတယ်ဗျအပိသက်ရရှိတာကတော့ဇူလိုင်လ10ရက်နေ့ပေါ့နော်မနေ့ကအပိသက်ရရှိခဲ့တာဖြစ်ပါတယ်ဗျအ
ဲ့တော့နောက်ချိုးကိုတင်နိုင်ခဲ့တာကစစ်ဗျူဟာအရာဘလောက်ရေးပါပါလဲရှင
်အဲဒီနောက်ချိုးမျိုးကကျွန်တော်မန်လေးတိုင်းနဲ့ထိစပ်နေတယ်ပြီးတော့ရှမ်းတောင်နဲ့ထိစပ်နေတယ်ပေါ့နော်ဒါကြောင့်မို့ပထဝီနေထအရာအရေးပါတယ်အဲနေမီဒေတာတစ်ခုဖြစ်ပါတယ်
အခုလိုရှမ်းပြည်တောင်ပိုင်းကနောင်ချိုစခန်းပါဝင်ဒီမန္တလေးမေဒီယာဘက်ကအင်ဂျင်မြိုင်စခန်းတို့ဘာလို့ပေါ့နော်အဲ့ဒီကရတဲ့ဒီလက်နက်ခဲယမ်းတွေဒီစခန်းတွေကိုတင်ကြအပြင်ရလိုက်တဲ့အဲ့ဒီလက်နက်တွေကိုတော်လရေးတပ်ဖွဲ့တွေဘက်ကဘလို့ပြန်ပြီးတော့စောင်ရွက်ဖို့ရှိလဲရှင
်အဲကျွန်တော်ဒီတင်စီရမိတဲ့လက်နက်ခဲယမ်းတွေပေါ့နော်ဒီအင်ဂျင်မြိုင်တပ်စခန်းမှာမဟုတ်ပါဘူးဒီအစနစ်ကိုဆက်စင်အပိုင်းနဲ့မှာတင်စီရမိတဲ့လက်နက်ခဲယမ်းတွေအကုန်လုံးကိုအဲဒီဆက်နာရှင်အပြည့်ပြည့်ချိန်မွေးဒီတိုက်ပွဲတွေမှာကျွန်တော်တို့တိတိယောက်အသုံးပြုသွားပါမှာဖြစ်ပါတယ်ဗ
ျအင်ဂျင်မြိုင်တပ်စခန်းကဆိုလို့ရှိရင်ဟိုလေရင်ပစ်စက်တနက်တွေအကြီးတွေပေါ့နော်လက်နက်ကြီးတွေကိုရထားတယ်လို့လည်းဒီမန္တလေး PDF ရဲ့ထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်ဒီလက်နက်ကြီးတွေကနေပြီးတော့ဘလောက်အကွာဝေးအတိုင်းထားတီကိုပေါ့နော်ပြစ်ခတ်နိုင်လို့ရမလဲရှင
်အဲလေရင်ပစ်လက်နက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုအသေးစိတ်အချက်လက်တွေကိုတော့ဖြေကြားဖို့မရှိပါဘူးခင်ဗျာ
စစ်ကောင်စီတပ်တွေဘက်ကအစစ်မြင့်စစ်အရာရှိတွေဖမ်းဆီးခံထားရတာတွေကိုလည်းတွေ့ရပါတယ်ဆိုတော့သူတို့ဘက်ကအလွယ်တကူလက်နက်ချခဲ့တာလားရှင
်ကျွန်တော်ဒီစစ်ကောင်စီဘက်ကဒီတုံ့ပန်းတွေကိုကျွန်တော်တို့ဒီရရှိထားတဲ့နေရာအချို့ကတော့အတားတကြီးအဲကျွန်တော်တို့ဒီလက်နက်ချအလင်းဝင်တာတွေရှိတယ်အချို့ကတော့ကျွန်တော်တို့တိုက်ပွဲဖြစ်နေတဲ့ကိုဟိုဒီမရမကဖမ်းဆီးခဲ့ရတာတွေလည်းရှိပါတယ်ကျွန်တော်တို့ဒီဖမ်းဆီးရမိတာတွေဒုတိယဘုံကြီးလိုင်းထုံးအောင်ပေါ့နော်လိုင်းထုံးအောင်ကတော့ဒီပလက်ဂျီတက်စကန်တွေဖတ်ပြေးဖို့ကြိုးစားခဲ့တာကိုကျွန်တော်လိုက်ပြီးတော့ဖန်ဆီးခဲ့ရတာဖြစ်ပါတယ်ဗျ။အ
ဲ့တော့စစ်တုံ့ပန်းတွေနဲ့ပတ်သက်ပြီးတော့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးဘက်ကနေပြီးတော့နိုင်ငံတကာစစ်ဥပဒေနဲ့အညီဆောင်ရွက်နေတဲ့ဆိုတဲ့နေရာမှာဘလို့အခက်အခဲတွေရှိနေလဲရှင်
။ကျွန်တော်လက်ရှိဒီ30နှစ်ခွန်စစ်စင်အပိုင်းနှစ်မှာကျွန်တော်တို့ဒီဖန်ဆီးရမိတဲ့တုံ့ပန်းရေးတပ်က150ဝန်းကျင်အထိရှိသွားခဲ့ပြီပေါ့နော်ဒီတုံ့ပန်းတွေအကုန်လုံးကိုကျွန်တော်တို့တုံ့ပန်းဥပဒေနဲ့အညီပဲလက်ရှိထိန်းသိမ်းထားပါတယ်ဗျ
တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမှာပေါ့နော်ဒီလိုတော်လှန်ရေးအင်အားစုတွေဘက်ကတိုက်ပွဲတွေပေါ်ဆောင်တဲ့နေရာမှာရောကြာဆုံးခဲ့တဲ့အရေးအတွက်ဘယ်လောက်ရှိလဲရှင
်ဟုတ်ကဲ့ဗျကျွန်တော်ဒီတော်လှန်ရေးအင်အားစုတွေဘက်မှာလည်းဒီ30နှစ်ခွန်စစ်စင်ရေးပိုင်းနဲ့မှာပေါ့နော်ထိခိုက်ပေးဆက်မှုအချို့ရှိပါတယ်ဗျအသေးသေးအချက်လက်တွေကတော့လက်တလောထုတ်ပြန်ဖို့မရှိသေးလို့ပါဗျ
နောက်ချိုတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်က VOA ကဆက်သွယ်မေးမြန်းထားပေမယ့်အခုသတင်းကြေညာချိန်ထိတော့တုံ့ပြန်ချက်မရသေးပါဘူးဒီကနေ့မှာတော့ရှမ်းတောင်ပိုင်းနောက်ချိုဘက်မှာတိုက်ပွဲတွေကမရှိတော့ဘူးဆိုပေမယ့်မန္တလေးမေဒီယာဘက်မှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေသေးပဲလို့မန္တလေး PDF ရဲ့ပြောခွင့်ရကိုအော့စမွန်က VOA ကိုပြောပါတယ်ရှင်
ဒါကတော့နောင်ချိုကိုတော်လန်ရေးပူပေါင်းတပ်ဖွဲ့တွေတင်းယူနိုင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မယင်ချင်းနိုင်ငံဆက်သွယ်မေးမြန်းတင်ပြထားခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးရေးပြိပခတွေပြင်းထန်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ဘက်ကကုံသွယ်ရေးအခြေအနေကိုတင်ပြပေးကြပါမယ် အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်လောင်တလိုင်းခရိုင်ကနေရခိုင်ပြည်နယ်တဲကိုကုန်စည်တွေစီးဆင်းနေတဲ့လမ်းကြောင်းကိုတော့ဗဟိုလိုင်းလူငယ်အဖွဲ့ကပိတ်ထားပါတယ်။ဒါကြောင့်မို့လို့ယာနဲ့ချီတဲ့ရခိုင်ကုန်တွေတွေပိတ်မိနေပြီးတော့အခက်ကြုံနေကြရပါတယ်။ဒီလိုမျိုးကုန်စည်စီးဆင်းတဲ့လမ်းကြောင်းတွေကိုပိတ်ခံထားရတာကြောင့်ရခိုင်ပြည်နယ်အတွင်းကအေးအေးထိမ့်ချုံနေမြေတွေမှာတော့ကုန်စည်နှုန်းတွေမြင့်တက်လာသလိုအခြေခံစားသောက်ကုန်တွေရှားပါနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ပြောပြပေးပါမယ်။
အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်လောင်တလိုင်းခရိုင်ကနေချင်းပြည်နယ်ပလဝမြို့နယ်ကိုဖြတ်ပြီးရခိုင်မြောက်ပိုင်းကအာရခတပ်တော် AA ထိန်းချုပ်ထားတဲ့မြို့နယ်တွေကိုအဓိကကုန်စည်စင်းစရာလမ်းကြောင်းကိုဗဟိုလိုင်းလူငယ်အဖွဲ့ကပြီးခဲ့တဲ့ဇွန်လ14ရက်နေ့ကစတင်ပြီးတော့ဒီကနေ့အထိပိတ်ထားဆဲဖြစ်ပါတယ်။အခုလိုနယ်ဆက်ကုန်သွယ်ရေးလမ်းကြောင်းကိုရုတ်တရက်ပိတ်လိုက်တာကြောင့်မီဇိုရန်ပြည်နယ်ထဲမှာယာနဲ့ချီတဲ့ရခိုင်ကုန်သွယ်တွေပိတ်မိနေတယ်လို့ဝယ်ယူထားတဲ့ကုန်ပစ္စည်းတွေကိုလည်းဗဟိုလိုင်းလူငယ်အဖွဲ့ကဖျက်ဆီးတာတွေရှိနေတယ်လို့လည်းလောင်တလိုင်းခရိုင်အတွင်းပိတ်မိနေတဲ့ကုန်သွယ်တူကပြောပါတယ
်။ဒီမှာကျွန်တော်တို့ကတော့တင်နေတာတလားကျော်လောက်ရှိပြီ။အခုတော့တင်နေတာလေလမ်းပိတ်လိုက်တော့အမှနေဆက်ကိုရောက်တော့တယ်လို့ရှိတယ်။နေဆက်မရောက်ပဲလမ်းမှာပိတ်မိလေဟိုလမ်းကရောဒိတ်တွေမှာပိတ်မိနေတယ်လို့ရှိတယ်။ဟိုဟာကုန်စည်နေဆိုတော့ပုံကုန်တာပေါ့နော်အကုန်လုံးရဲ့အခက်အခဲရှိတဲ့ဟိုတချို့ဟိုကတော့စီပီပါလေဆိုရင်လည်းဟိုကတန်းဒီမှာအများကြီးပဲတောင်းနေနေတာတင်တချို့ဟိုကနေစက်ရော်တွေမှာဆိုတော့ပြဿနာတွေကလူငယ်ဖို့တွေကမင်းချုပ်ဖြည့်စည်းလိုက်တာတွေရှိတယ်ဆုံးဆုံးမှုတွေရှိတယ်ကို
လက်ရှိပိတ်ထားတဲ့မီဇိုရန်ပလဝရခိုင်ကုန်သွယ်မှုလမ်းကြောင်းဟာတရဝင်းနယ်ဆက်ကုန်သွယ်လမ်းကြောင်းတစ်ခုမဟုတ်သလိုကုန်သည်တွေနဲ့သက်ဆိုင်ရာပြည်နယ်ခရိုင်တာဝန်ရှိသူတွေကြားနားလည်မှုနဲ့ဖွင့်လှစ်ထားတဲ့လမ်းကြောင်းတစ်ခုလည်းဖြစ်ပါတယ်။အဲ့ဒီလမ်းကြောင်းကိုအဓိကချုပ်ကင်ထားတဲ့ဗဟိုလိုင်းလူငယ်အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာတော့အာရခတပ်တော် AA အနေနဲ့ချင်းပြည်နယ်အတွင်းကစစ်ပွဲတွေမှာဝင်မပါဘူးအကြိမ်ကြိမ်တောင်းဆိုခဲ့ပေမဲ့အကြောင်းတစုံတရာတုံ့ပြန်မှုများရှိခဲ့တဲ့အပြင်ဗဟိုလိုင်းလူငယ်အဖွဲ့ရဲ့ထိန်းချုပ်နယ်မြေထဲကိုလက်နက်ကင်ဆောင်ဝင်ရောက်တာတွေရှိခဲ့တာကြောင့်အခုလိုကုန်သွယ်ရေးလမ်းကြောင်းတွေကိုပိတ်လိုက်ရတာဖြစ်တယ်လို့ဖော်ပြထားပါတယ်။ AA ကတော့ဗဟိုလိုင်းလူငယ်အဖွဲ့ရဲ့ပိတ်ဆို့မှုဟာမြန်မာနိုင်ငံအတွင်းကရှုပ်ထွေးမှုတွေအပေါ်ကြားဝင်တာဖြစ်ပြီးအိန္ဒိယဗဟိုအစိုးရအနေနဲ့ဒီအဖွဲ့ကိုဥပဒေကြောင်းအရအရေးယူပေးဖို့လိုအပ်တယ်လို့ The Irrawaddy Burmese Edition Irrawaddy သတင်းဌာနကိုပြောဆိုထားတာရှိပါတယ်။ဒါအပြင်ဗဟိုလိုင်းလူငယ်အဖွဲ့အနေနဲ့ကုန်သွယ်ရေးလမ်းကြောင်းတွေကိုပိတ်ထားတဲ့အပြင်ကုန်သွယ်ရေးစီကပတ်စံတောင်းတာတွေကုန်စည်တွေကိုဖျက်ဆီးတာတွေလည်းရှိနေတယ်လို့ရခိုင်ကုန်သွယ်တူကပြောပါတယ
်။နေဆက်ဘက်ကမေဝါဖက်တော်လည်းအစ်ပုတ်ချီဆိုတဲ့နေဆက်ရော်မှာတော့အဲတီပီပါလုံး50ကျော်လောက်ဖျက်ဆီးလိုက်တယ်လို့တော့ကြားတယ်ကျွန်တော်တို့။နောက်ဟိုဘက်မှာပစိကံဆိုတဲ့ရော်ဘက်မှာအမ်ဖက်မှာဟိုရခိုင်ကလာရဆိုရင်ဟိုကပစိကံရော်မှာနေမယ်ဆိုရင်လူတစ်ယောက်3500ဆေးရတယ်အပုံစံမျိုးတွေကြားတယ်ကိုကြီး။
ကုန်သည်တွေအနေနဲ့မီဇိုရန်ပြည်နယ်ထဲပိတ်မိနေတာအခုဆိုရင်လာနဲ့ချီရှိနေပြီဖြစ်တာကြောင့်နေထိုင်စားသောက်ရေးခက်ခဲလာသလိုဝယ်ထားတဲ့ကုန်ပစ္စည်းတွေကိုလည်းပြန်သွင်းလို့မရတာကြောင့်အတော်အခက်ကြုံနေရတယ်လို့လည်းပိတ်မိနေတဲ့ကုန်သည်တူကပြောပါတယ်
။ကျွန်တော်ကတော့ဒီမီဇိုရန်ပြည်နယ်တော့လောက်တလာကိုရောက်တာကျွန်တော်20နှစ်နေရောက်တာပစ္စည်းတွေအကုန်လုံးဝယ်ယူတော့ဒီကိုဝယ်ယူတော့ဆိုတော့ကျွန်တော်တို့ကအခုလမ်းပိတ်ထားတယ်နော်အဲ့ဒါကပြန်တောင်းလို့လည်းမရဘူးလဲလည်းမဖြစ်ဘူးဟိုဒီမှာ
အခုလိုရခိုင်မြောက်ပိုင်းကဒေသခံတွေအတွက်အဓိကကုန်စည်စီးဆင်းရလမ်းကြောင်းကိုလာနဲ့ချီပိတ်ထားတာကြောင့်ရခိုင်ပြည်နယ်အတွင်းမှာစားသောက်ကုန်တွေရှားပါလာနေတယ်လို့ကုန်စည်နှုန်းတွေလည်းနေစဉ်နဲ့အမျှမြင့်တက်လာနေတယ်လို့ကြောက်တော့ဒေသခံအမျိုးသမီးတူကပြောပါတယ
်အဲတောက်ကုန်းဘက်မှာတိုက်ပွဲဖြစ်တော့အဲ့ဘက်ကလမ်းကြောင်းတွေပိတ်လိုက်တယ်ပြီးတော့ဒီဘက်မှာဒီအိန္ဒိယဘက်ကသူပစ္စည်းတွေဝင်နေတဲ့လမ်းကြောင်းကိုလည်းဒီပြီးခဲ့တဲ့လ15ရက်နေ့နောက်ပိုင်းတော့အဲ့ရှင်တော့ပိတ်လိုက်တော့လေဒီအခုနောက်ပိုင်းမှာဆိုလို့ရှိရင်ကုပစ္စည်းတွေကပုံမှန်ထက်၄၀ဆိုတော့ဒီဈေးတက်နေတယ်ပေါ့ဥပမာဒီကော်ဖီတစ်ထောက်ဆိုလို့ရှိရင်အရင်လာက18000တောက်9000ရှိတယ်အခုကတော့23000တောက်ခွဲအိပ်ပတ်ဝန်းကျင်မှာရှိတယ်အဲတခြားပစ္စည်းတွေဆိုရင်လည်းအများကြီးဈေးတက်နေတာရှိတယ်အဲဈေးတက်တော့ဘယ်လိုပြောရမလဲဒီအခြေခံလက်လုပ်လက်စားတွေဆိုရင်တော့အာမသုံးနိုင်တဲ့အနေထားတွေအဲ့လိုအနေထားတွေရှိတယ်ပေါ့နော်ပုံမှန်လာစားဝင်နေတဲ့သူတယောက်တော့မှတလားစာရတဲ့လားစာနဲ့တယောက်တည်းပြောမယ်တလားစာဖြတ်တန်းဖို့တော့မနေရုံးကန်ရတ
ယ်ရခိုင်ပြည်နယ်ဟာပုံမှန်အားဖြင့်ပြည်မလို့ခေါ်တဲ့ရန်ကုန်မန္တလေးမကွေးစတဲ့ဒေသတွေကအခြေခံစားတောက်ကုန်တွေနဲ့ပြည်တွင်းလိုအပ်တဲ့ကုန်ပစ္စည်းတွေကိုအဓိကထားအသုံးပြုနေရတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကစတင်ပြီးတော့ရခိုင်ပြည်နယ်အတွင်းကုန်စည်စီးဆင်းမှုလမ်းကြောင်းတွေအလုံးကိုစစ်ကောင်စီကဒီနေ့အထိပိတ်ပင်ထားပါတယ်။ဒီကြားထဲရခိုင်ဒေသခံတွေအတွက်အခြေခံစားတောက်ကုန်တွေစီးဆင်းနေတဲ့အိန္ဒိယပလဝရခိုင်လမ်းကြောင်းကိုပါပိတ်ထားတာကြောင့်လာမယ့်လတွေမှာဒေသတွင်းကုန်စည်လုံးဝပြတ်တောက်သွားနိုင်တယ်လို့လည်းကြောက်တော့ဒေသခံအမျိုးသမီးတူကပြောပါတယ
်အခုလိုမျိုးသာလမ်းတွေပိတ်နေမယ်ကွန်ပျူတာတွေမဝင်တော့ဘူးဆိုတော့အကုန်လုံးပြက်လက်သွားမယ်အနေအထားရှိရပေါ့ဒီလာမယ့်လမှာတော့အခုဆိုဇူလိုင်ပေါ့နော်ဇွန်လဇူလိုင်ဩဂုတ်အဲ့လအတွင်းမှာတော့အကုန်လုံးပြတ်သွားနိုင်တဲ့အနေအထားရှိရလို့ပြောနေရ
လက်ရှိမှာလည်းရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြားမောင်တော်တန်တွဲနဲ့အဲမျိုးနယ်တွေမှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်တယ်လို့တခြားသောAAထိန်းချုပ်မျိုးနယ်တွေမှာလည်းမကြာခဏဆိုသလိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေပါတယ်။ဒါအပြင်တိုက်ပွဲကာလတွေကြာလာတာနဲ့အမျှရခိုင်ဒေသမှာစစ်ဘေးဒုက္ခသည်တွေလည်းတိုးလာနေတယ်လို့ဒေသအတွင်းအလောက်ကန်ရှားပါးတာတွေကုန်စည်စည်းစိမ်မှုမရှိတာတွေနဲ့ရင်ဆိုင်နေကြရပါတယ်။မြေမြုပ်မှန်းအန္တရာယ်တွေကြောင့်တောင်ယာလုပ်ငန်းနဲ့ဥယျာဉ်ခြံလုပ်ငန်းတွေမရှိတာတွေရေလုပ်ငန်းလုပ်ကိုင်သူတွေအနေနဲ့ပင်လယ်ပြင်အတွင်းငါးဖက်နာတွေမလုပ်နိုင်တာကြောင့်တစ်နေ့ထက်တစ်နေ့စားဝတ်နေရေးကြက်တဲလာနေကြပါတယ်ခင်ဗျာ
။ဒါကတော့ရခိုင်ကုန်းတဲတွေအိန္ဒိယမီဇိုရန်ပြည်နယ်မှာပိတ်မိနေတဲ့အခြေအနေကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်။
view ရဲ့အစီအစဉ်တွေကို video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် view မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် view American အတန်ရဲ့2024ခုနှစ်ဇူလိုင်လ17ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့ဦးအောင်ခင်ရဲ့မြမအရေးအသုံးသက်ချက်ကိုတင်ပြပေးခြင်းပါတယ်။ဒီသတင်းဘက်မှာတော့ရခိုင်ဒေသနဲ့ရခိတလမ်းစဉ်အကြောင်းကိုတင်ဆက်ပေးထားပါတယ်ရခိုင်အမျိုးသားရေးဝါဒဖြစ်တဲ့ရခိတလမ်းစဉ်ကျယ်ပြန့်လာမှုကိုဦးအောင်ခင်ကသုံးသပ်တင်ပြပေးထားတာရှုစားနာဆင်ပါရှင
်ရခိုင်အမျိုးသားရေးဝါဒကိုရခိတလမ်းစဉ်လို့ခေါ်လို့ရှိပါတယ်ရှင်းလုံးကလို့လွတ်လပ်တဲ့အကျုံချာအာဏာပိုင်ဘဝကိုရောက်ဖို့ရခိုင်လူမျိုးတွေကမြုံမှန်းတယ်လို့အာရခတက်တော်စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်က BBC နဲ့တွေ့ဆုံမေးမြန်းခန်းမှာဖေဖော်ဝါရီလ9ရက်နေ့ကပြောသွားပါတယ်ရခိတလမ်းစဉ်လို့ဆိုပေမဲ့ရခိုင်လူမျိုးတစ်ခုစီဗုဒ္ဓဘာသာတစ်ခုစီကိုကိုစားပြုတာမဟုတ်ပဲရခိုင်မှာနေထိုင်ကြတဲ့လူမျိုးစုံဘာသာစုံအတွက်လွတ်လပ်ပြီးတရားမျှတတဲ့အနာဂတ်ကိုဖန်တီးမဲ့လမ်းစဉ်ဖြစ်တယ်လို့ဆိုပါတယ်ဒါကြောင့်ရခိုင်ဒေသတခုကြီးကိုကွက်ပြီးစဉ်းစားလို့မဖြစ်ဘူးလို့ဆိုပါတယ်။တိုင်းရင်းသားတွေနဲ့အညာဒေသကဗမာတွေအတွက်ပါလှုပ်ဖို့လိုတယ်လို့ပြောပါတယ်။2020မှာကိုဗစ် -19 ရောဂါကာကွယ်ရေးနဲ့ကုသရေးအတွက်အစိုးရကအလေးထားဆောင်ရွက်နေတုန်းရခိုင်နဲ့ချင်းပြည်နယ်မှာအေးအေးအကြမ်းဖက်အုပ်စုကအပြည့်အမောက်လုပ်ငန်းတွေလုပ်ကင်နေကြောင်းဒါကြောင့်ပြည်သူအသက်အိုးအိမ်စည်းစိမ်ကိုထိမ့်သိမ်းကာကွယ်စောင့်ရှောက်ဖို့အသက်ဆုံးတာဝန်ထမ်းဆောင်နေတဲ့တပ်မတော်သားတွေကိုချီးကျူးဂုဏ်ပြုကြောင်းဒေါ်အောင်ဆန်းစုကြည်က2020ဧပြီလ21ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ် NLD အစိုးရကရန်သူလို့သဘောထားခဲ့ပေမဲ့အမြဲတမ်းရန်သူအမြဲတမ်းမိတ်ဆွေဆိုတာမရှိတဲ့အတွက် NUG အစိုးရပါဝင်မှုကိုအတိအမှတ်ပြုတယ်လို့ဇွန်လ3ရက်နေ့က VOA နဲ့တွေ့ဆုံမေးမြန်းစဉ်ဘိုးချုပ်ထွန်းမြတ်နိုင်ကပြောပြပါတယ်ရခိုင်ဒေသတစ်ခုလုံးအတွက်မူလတတ်မှတ်ထားတဲ့အတိုင်းပြည့်ပြည့်စုံအောင်ဆက်လက်တိုက်ပွဲဝင်မယ်လို့လည်းဆိုပါတယ်အမျိုးသားလွတ်မြောက်မှုတော်လှန်ရေးအောင်မြင်ဖို့ကတော့အတော်လေးနှိမ့်ဆက်လာပြီလို့ဆိုပါတယ်တော်လှန်ရေးအောင်ပွဲခံပြီးရင်လုံဆရာတွေအများကြီးရှိနေတဲ့အတွက်တစ်ဆင့်ပြီးတစ်ဆင့်လုံးကြရမှာဖြစ်ပါတယ်ဝါပြည်နယ်မှာကိုပိုင်အုံချိုရေးကိုလွတ်လပ်စွာကျင့်သုံးနိုင်တာကိုအခြားပြည်နယ်တွေကအားကြပြီးချီးကျူးဂုဏ်ပြုကြတာတွေရှိပါတယ်။ဝါဒေသဟာတရုတ်ကိုမိခိုအားကိုးနေရတဲ့ကုန်းတွင်းပိတ်ပြည်နယ်ဖြစ်ပါတယ်။ရခိုင်ဒေသဟာကန်ယိုးတန်းဒေသဖြစ်တဲ့အတွက်ဝါဒေသမရှိတဲ့အာတာချက်တွေအများအပြားရှိနေတာကိုမြောက်ဦးကသူတေတီကိုဇော်တွန်းက Development Media Group ရခိုင်သတင်းစင်မှာလုံးရတဲ့နေအောက်တိုဘာ14ရက်နေ့ကတင်ပြထားပါတယ်။ရခိုင်ကမ်းရိုးတန်းဟာနိုင်ငံခြားဆက်ဆံရေးမှာအားတာချက်ဖြစ်ပါတယ်။ချင်းပြည်နယ်နဲ့အိန္ဒိယနိုင်ငံအရှေ့မြောက်ကုန်းတွင်းပိတ်ပြည်နယ်တွေရဲ့တွေးတက်ဖွံ့ဖြိုးရေးလဲရခိုင်ဒေသကအထောက်အကူပြုနိုင်ပါတယ်။အထူးသဖြင့်ရခိုင်နဲ့ချင်းပြည်နယ်ရဲ့အကျိုးတူပူးပေါင်းမှုဟာနှစ်ဦးနှစ်ဖက်အကျိုးရှိမှာဖြစ်ပါတယ်တဲ့။ ခိုင်ဒေသဟာမြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယသုံးနိုင်ငံထိဆက်ရာနေရာဖြစ်တာကြောင့်အရှေ့တောင်အာရှနဲ့တောင်အာရှဆက်သွယ်ရေးဆုံးမှတ်ဖြစ်နေပါတယ်။ဒါကြောင့်စီးပွားရေးနိုင်ငံရေးနဲ့စည်ရေးရာမဟာဗျူဟာကျတဲ့နေရာဖြစ်တယ်လို့ကိုဇော်ထွန်းကဆိုပါတယ်။ဒါပေမဲ့ထိရောက်မှန်ကန်တဲ့ခေါင်းဆောင်မှုနဲ့တင့်တင့်နဲ့အင်အားမရှိရင်တော့အမဲဖြတ်တယ်လို့အပြည့်ခံရမယ်အန်ဒီရဲလည်းရှိနေတယ်လို့ဆိုပါတယ်။နှလုံးရည်ရောလက်ရုံးရည်ပါကောင်းမွန်နေမှသာရွယ်ချက်အောင်မြင်မှုအလားအလာရှိပါတယ်။ရှေးမျိုးမျိုးဒေသတွေမှာဆက်သွယ်ရေးအားနည်းတာမှုရခိုင်ဒေသမှာအမျိုးသားစည်းလုံးမှုအပိုင်းမှာအားနည်းချက်ရှိတယ်လို့ထောက်ပြထားပါတယ်။လူရည်လေးသန်းသာရှိနေတာဟာလည်းရခိုင်ဒေသရဲ့အားနည်းချက်တစ်ခုဖြစ်ပါတယ်။လူရည်ထူထပ်တဲ့အိန္ဒိယနိုင်ငံတွေနဲ့ရှင်လိုက်ရင်ကျွမ်းကျင်လှုပ်သွားတဲ့လူစွမ်းရည်အရင်းအမြစ်ပိုင်းမှာအလုံးအားနေနေတယ်လို့ဆိုပါတယ်ဒီအားနေချက်တွေကိုထိမ့်သိမ့်ပြီးအတာချက်တွေကိုဖန်တီးဖို့ရခိုင်အစိုးရတက်မှာတာဝန်ရှိတယ်လို့ဆိုပါတယ်လူရည်နေတဲ့စင်ကာပူနဲ့အစ္စရေးလိုတွန်းကျင်လှုပ်သားတဲ့လူစွမ်းအားအရင်အမြင့်ရခိုင်ဒေသမှာတိဆောက်ဖို့လဲဥပမာပေးထားပါတယ်တရားဇာတ်ကြွယ်ဝတဲ့ရခိုင်ဒေသဟာတရားဇာတ်ကျင်းစာမိနိုင်တဲ့အနေအထားမှာရှိနေတဲ့အတွက်အထူးသတိထားဖို့လိုတယ်လို့သူတေတီကိုဇော်ထွန်းကဆိုပါတယ်ရခိုင်ဒေသကိုဥဆောင်အုပ်ချုပ်တဲ့အစိုးရဟာတရားဇာတ်ကျင်းစာထောင်ချောက်ကိုအထူးသတိထားကြော်လွှားရမယ်လို့သုံးသပ်ပါတယ်လူမှုစီးပွားရေးထိခိုက်မှုစစ်ဆေးချက်ပတ်ဝန်းကျင်ထိခိုက်မှုစစ်ဆေးချက်တာဝန်ယူတဲ့စီးပွားရေးဗန္နံဝေတုံးဆွဲမှုပွင့်လင်းရေးစတာတွေကိုအမျိုးအမြင်ရှိရှိနဲ့ပေါ်ဆောင်တန်ရမှာဖြစ်ပါတယ်တဲ့ရခိုင်ဒေသရဲ့ပထဝီအနေအထားမှာအာတခြင်းနဲ့အာနယ်ချက်တွေကိုအချိုးကျခွဲကြည့်ရင်ဆိုးကျိုးဖြစ်နိုင်တဲ့အာနယ်ချက်က40ရာခိုင်နှုန်းရှိပြီးကောင်းကျိုးပေးမဲ့အာတချက်က60ရာခိုင်နှုန်းရှိတယ်လို့လည်းကမှန်းတာပါတယ်ဒါပေမဲ့အာနယ်ချက်အာတချက်ဆိုတာဟာအစိုးရရဲ့အရေးအချင်းနဲ့စွမ်းဆောင်နိုင်မှုပေါ်မှာလည်းအများကြီးမူတည်ပါတယ်ပြည်သူရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အစိုးရရဲ့နိုင်ငံရေးအမျိုးအမြင်ရှိမှုကလည်းအားနည်းချက်ကိုအတားကျဲအဖြစ်ပြောင်းလဲနိုင်ကြောင်းဦးစောထွန်းကကြေပြတ်ထားပါတယ်ခင်ဗျာ
ရခိုင်ဒေသနဲ့ရခိုင်မျိုးသားရေးဝါဒဖြစ်တဲ့ရခိတလန်းစဉ်ကျေပြန့်လောင်မုံကိုဥအောင်ခင်ကရေးသားပြီးတော့တင်ပြပေးခဲ့တဲ့မြမရေးသုံးသက်ချက်ပါရှင်ဒီစီဇန်ကိုတော့ကြာသာပတေးနေ့ညနဲ့တောက်ကြမနဲ့ခင်းဒီမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ဝမ်ပြက်ဝမ်ရှော့ယောဂအကြောင်းကိုပြောပြပေးထားပါတယ်ရန်ကုန်မှာရှိတဲ့မြို့နယ်တချို့မှာတော့ဝမ်ပြက်ဝမ်ရှော့ယောဂကူးစက်မှုတွေရုတ်တရက်ပြင်းထန်လာနေတဲ့အချိန်မှာအသက်အန္တရာယ်မရှိအောင်လို့ဘလို့မျိုးကြိုတင်ပြင်ဆင်သင့်တယ်လဲဆိုတာကိုကျမ်းမာရေးပညာရှင်တွေကအကြံပြုနေပါတယ်ဘာကြောင့်မို့လို့အသက်ဆုံးရှုံးရတတ်တဲ့ဘလို့မျိုးအဓိကပြုစုကုသပေးသင့်ပါတယ်လဲဆိုတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့က White Coat Heights ဆေးရုံကအထွေထွေယောဂကုဌာနတူဆေးရုံအုပ်ကြီးလက်ဖြင့်မြမလူနာတွေကိုအင်တာနက်ကနေတဆင့်ကုသပေးနေတဲ့ကုဆက်ယောဂအထုကူဒေါက်တာဇေယသက်ကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ်
โอเคดร.เสียตักเนี่ยเราတို့မြန်မာနိုင်ငံတဲ့တချို့စစ်ဘေးဒေသတွေအပြင်ပေါ့เนาะအခုနောက်ဆုံးရန်ကုန်ကမြို့တချို့မှာပါဝမ်ပြက်ဝမ်ရှော့ယောဂါဖြစ်တာမှာကာလာဝမ်ပိုးတွေ့တာပါဝင်တချို့ပြင်းထန်မှုသေဆုံးမှုတချို့တွေရှိခဲ့တဲ့သတင်းတွေထွက်ခဲ့တာမို့အခုလိုမိုးရွာသည့်မှာဖြစ်တက်ပြီးတော့တကယ်လို့စောစောသည့်ထိရောက်တဲ့ကုသမှုပေးနိုင်ရင်ပြင်းထန်တဲ့အဆင့်မှာတောင်သေဆုံးမှုကနေကာကွယ်နိုင်တဲ့ဒီဝမ်ယောဂါတွေအတွက်အဓိကဘာကနေစပြောချင်လဲဆရာရင
်ဟုတ်ကဲ့ဆိုတော့ဒီဝင်းရှော့ဝမ်ပြက်ယောဂါဆိုတာကတော့နိုင်ငံတိုင်းမှာလည်းဖြစ်ပါတယ်တော်တော်များများလူတွေမှာလည်းကြုံဘူးတာပေါ့နော်ဒါပေမဲ့ဒီဝင်းရှော့ဝမ်ပြက်ယောဂါရဲ့မှာအများစုသောဒီလိုမျိုးဒုက္ခရောက်စေတတ်တဲ့ condition တွေကတော့ဒီ bacteria ခေါ်တဲ့ပိုးပေါ့နော်ဒီပိုးတွေကြောင့်ဖြစ်တာတော့များတာပေါ့လေဆိုတော့အခုကျွန်တော်တို့ကြားသိရသလောက်တော့ဒီကာလာဝမ်ယောဂါလို့ခေါ်တဲ့ပိုးကဖြစ်တယ်လို့တော့ပြောကြတယ်ပေါ့နော်ဆိုတော့ဒီကာလာဝမ်ယောဂါကလူတွေကိုဒုက္ခပေးသလားဆိုတော့ပေးပါတယ်ဒီကျွန်တော်တို့လွန်ခဲ့တဲ့နှစ်ပေါင်းမြောက်များစွာမှာလည်းဟိုကတ်ယောဂါတစ်ခုအနေနဲ့ရှိခဲ့တဲ့ဟာတွေရှိပူးပါတယ်ပေါ့နော်ဆိုတော့ဒီအရှေ့တောင်အာရှတို့အာရှတွေမှာလည်းဖြစ်ပူးတဲ့နိုင်ငံတွေရှိပါတယ်အာဖရိကမှာလည်းဖြစ်ပူးတဲ့နိုင်ငံတွေရှိပါတယ် ကျွန်တော်တို့နားလေရဆိုတော့WHO ရဲ့ထုတ်တမ်းအရဆိုရင်တော့လုံခဲ့တဲ့လေးငါးချောင်းနှစ်အတွင်းမှာဟေတီနိုင်ငံမှာလေဖြစ်ခဲ့ပါတယ်ပေါ့နော်ဆိုတော့ဒါတွေကဘယ်လိုဖြစ်လာလို့ရှိရင်ဘယ်လိုရောဂါလက္ခဏာလဲဆိုတော့နံပါတ်1ကတော့ဝင်းချောကြတာပဲပေါ့လေဆိုတော့ဝင်းချောတဲ့အခါမှာသူတို့ကကိုယ်ခန္ဓာထဲမှာရှိတဲ့ရေပေါ့နော်သူတို့ကဒီကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ တဲ့ဆုံးရှုံးသွားတဲ့အတွက်ကြောင့်ဖြစ်တာပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီအဓိကပြဿနာအတွက်ပေါ့နော်နောက်သိဆုံးမှုကနေလည်းကာကွယ်နိုင်ဖို့ဘယ်လိုအကောင်းဆုံးအချက်ပြုချင်လဲဆရာကြီ
းဆိုတော့ရေနဲ့စားတဲ့ဆုံးရှုံးတာကိုကျွန်တော်တို့ကပြန်ပြီးတော့ဖြည့်ဆည်းပေးနိုင်တဲ့ဆိုရင်အသက်အန္တရာယ်ကိုအမြန်ဆုံးကာကွယ်နိုင်ပါတယ်ဆိုတော့အရေးကြီးဆုံးတစ်ချက်ကတော့ဒီရေနဲ့စားတဲ့ကိုပြန်ဖြည့်ပါဆိုကလေးသူငယ်တွေမှာလည်းဒုက္ခရောက်နိုင်ပါတယ်အသက်ကြီးတဲ့လူတွေမှာလည်းဒုက္ခရောက်နိုင်ပါတယ်လူငယ်လူလတ်ပိုင်းတွေမှာကတော့ခန္ဓာရည်စွမ်းရှိတဲ့အတွက်ကြောင့်ပို့ပြီးတော့နည်းနည်းလေးအသက်ဆုံးချိုးမှုကတော့နည်းနိုင်ပါပေါ့နော်ဒါပေမဲ့ကလေးသူငယ်တွေနဲ့ဒီအသက်ကြီးရွယ်ဟိုတွေမှာတော့ဒီပြဿနာတော်တော်လေးကိုဒုက္ခရောက်နိုင်ပါတယ်အသက်ဆုံးချိုးရတဲ့ဟာကိုဘယ်လိုကာကွယ်ကြမလဲဆိုတော့နံပါတ်1ကတော့ဒီရောဂါလက္ခဏာကိုသိဖို့အရေးကြီးတာပေါ့နော်ဒါကတော့အရင်ဆုံးကျွန်တော်သိဖို့အရေးကြီးပါတယ်ဝင်းလျှောတယ်ဆိုလို့ရှိရင်အများစုသောလူတွေလောက်ကြတာကတော့ဝင်းပိတ်စေးကိုသွားတောက်တာပေါ့နော်အဲ့ဒါဒီမကောင်းတဲ့အချက်ပါပဲ။ဘာကြောင့်လဲဆိုတော့ဒါတွေကကိုခန္ဓာထဲမှာတစ်ခါလေကြလို့ရှင်အစာမားလို့ဝင်းလျှောလို့ရှင်ကျွန်တော်တို့ဆို let it ဟိုပါပေါ့ပေးပြီးလျှောလိုက်တယ်ပေါ့နော်။ဒါမှသာလေကိုထဲမှာရှိတဲ့တောက်ဆင်တွေအကုန်လုံးကထွက်သွားတယ်ပေါ့။ဆိုတော့ဒါကိုသွားပြီးပိတ်လိုက်လို့ရှင်ပို့ပြီးတော့ဒုက္ခရောက်လာတတ်စေတယ်ပါလေ။ဆိုတော့ဘာလို့ပြန်လုပ်လဲဆိုဝင်းလျှောတာဆိုရင်တော့တစ်ခါလေကြရင်တစ်ခေါက်နှစ်ခေါက်သွားတာပြဿနာမရှိဘူး။အခေါက်30သွားပြီဆိုရင်ဒီကနှုံးချပြီးတော့ကိုယ်ခန္ဓာမှာမသိနိုင်မရှုပ်နိုင်ဖြစ်သွားအဲ့လိုအခြေအနေဖြစ်လာပြီဆိုရင်တော့ကိုကကျွန်တော်တို့အလွယ်တူဆုံးမိလာရင်တော့တက်စားရည်ပေါ့နော်ပြန်တော့ရ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီအရေးကြီးတဲ့ရေတက်စားတဲ့ပြန်ဖြည့်နိုင်ဖို့ဘယ်လိုဆက်အကြံပြုချင်လဲဆရာကြီ
းဆိုအများစုကပြောကြတာတက်စားရည်တော့ဝယ်ဖို့လိုသလားဒါမှမဟုတ်ရှင်တို့ WHO ကနေထုတ်တဲ့တက်စားရည်ပဲတောက်ရမှာလားအိမ်မှာကျွန်တော်တို့လုပ်လို့ရပါတယ်စားနဲ့တကြားနဲ့ကိုပေါင်ပြီးတော့ရေထဲမှာထည့်ပြီးတော့ဖြော်မယ်ပြီးတော့လူကျွန်တော်ခေါ်တာတော့မကူမအေးကြီးပေါ့လေလိုက်တဲ့ကိုထည့်လိုက်တယ်ဆိုလို့ရှိရင်တကြားသက်ပါတဲ့အတွက်ကြောင့်ကိုခန္ဓာထဲမှာ energy တွေကိုပြန်ပြီးတော့ replacement လုပ်ပါတယ်ထို့နည်းသို့ဒါမဲ့ဟို diabetes ဆိုရင်တော့တတိထားပေါ့နော်ဆိုတော့ကျွန်တော်ပြောချင်တဲ့သဘောကဒီတကြားနဲ့စားနဲ့နှစ်ခုကိုပေါင်းပြီးတော့ကိုယ့်အိမ်မှာရှိတဲ့ရေနွေးရေကိုကြက်ကြိုချက်ပြီးတဲ့အခဲကိုထည့်မယ်ထည့်ပြီးတော့အဲ့ဒါကိုတောက်မယ်တကယ်လို့ဝယ်လို့ရတယ် WHO ကနေထုတ်တဲ့ဟာတို့ဒါမှမဟုတ်ဆေးကုမ္ပဏီကနေထုတ်တဲ့ဟာတွေသစားဓာတ်တွေဝယ်လို့ရရင်ဒါတွေကတော့သူကသိပ္ပံကြီးချထုတ်ခါရတဲ့ကြောင့်ဝယ်လို့တောက်လို့ရှင်တော့အစင်ပြေတာပေါ့လေဒါအကုန်လုံးကိုပြောရောပြီးတော့ထည့်ထားမိတာဖြစ်နေတဲ့အတွက်ကြောင့်ဒါမှမဟုတ်လို့ရှင်လည်းကိုယ်အိမ်မှာကိုဒီလိုမျိုးရေကိုကြိုချက်ပြီးတော့တောက်လို့ရှင်လည်းရပါတယ်အရေးကြီးဆုံးအချက်ကတော့ရေကိုတောက်ပြီးမယ်ဒီတက်စားရေပေါ့နော်ကိုယ်ထဲကိုပြန်ဖြည့်ပြင်မယ်သိပ်ပြီးတော့မခံမရက်နိုင်အောင်ဖြစ်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ကတော့ဘာလို့လုပ်ပြရတာလဲဆိုတော့အကြောတွေကိုဆေးသွင်းပြီးတော့ရေကိုထည့်ပြရဒါသည်အရေးကြီးဆုံးတစ်ချက်ပါပဲ
ဟုတ်ကဲ့ဆရာကြီးနောက်ရောလောလောဆယ်အရေးကြီးတာအတွက်ဘယ်လိုဆက်အကြံပြုချင်လဲဆရာ
ဆိုကျွန်တော်တို့ဒီယောဂဖြစ်လာတော့မှဒီလိုလုပ်လို့ရတာပေါ့နော်ဒါတော့မဖြစ်ခင်ကျွန်တော်တို့ကလူတင်ကာဝေးရမလားဆိုတော့ဒါတော့လူတိုင်းလုပ်တင်တဲ့တစ်ချက်ပါအထူးသဖြင့်မိုးရွာတွေအချိန်မှာကဒီအစားအသောက်တွေသူတင်ညင်ကောင်းတွေအထူးသဖြင့်ဒီဝင်းပြက်ဝမ်းလျှောယောဂပေါ့နော်အဲ့ထဲမှာအများကြီးပါပါတယ်အဲတခုတော့ဝင်းပြက်ဝမ်းလျှောတဲမှာအရေးကြီးတဲ့ယောဂတကွာတော့ corolla လို့ခေါ်တဲ့အဲဒီကာလာဝမ်းယောဂါကတော့တော်တော်လေးကိုစိုးတယ်။ဘာကြောင့်လဲဆိုတော့ तू ကဒီ30ရာနေ50ရာခိုင်နှုန်းနောက်ထိအသေးပြောက်များနိုင်တယ်။ဒီလိုမျိုးနောက်တကွာဖြစ်ချင်းမတိပဲနဲ့လိုအပ်တဲ့ကိုခန္ဓာထဲမှာရှိတဲ့ဓာတ်စာရည်တို့ဓာတ်စာဟိုကစီဓာတ်တို့ပေါ့နော်ဒါတွေကိုမထည့်ပေးနိုင်ကြလို့ရှိရင်ပေါ့လေ
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့အခုလိုဒီပြန်မဖြည့်ပေးနိုင်ရင်ဘလို့နောက်ဆက်တွဲတွေဆက်ပြင်းထန်ပြီးတော့အသက်ဆုံးရှုံးတဲ့အဆင့်ကိုရောက်လာတာလဲဆရာ။
ဆိုတော့ဘာကြောင့်ဆုံးရှုံးသွားနိုင်လဲဆိုတော့ရေမရှိတဲ့အတွက်ကြောင့်ကင်နီယာကြောက်ကတာပြက်မယ်။ကြောက်ကပြက်သွားလို့ရှိရင်ကိုယ်ခန္ဓာထဲမှာအညစ်အကြေးတွေမထုတ်နိုင်တော့ပိုမိုပြီးတော့ဒုက္ခရောက်လာမယ်။ဒုနည်းတူစွာပဲကိုယ်ခန္ဓာထဲမှာရှိတဲ့ရေရောစာရောမရှိတော့တဲ့အတွက်ကြောင့်ကိုယ်ခန္ဓာထဲမှာရှိတဲ့ဟို blood pressure လို့ခေါ်တဲ့သွေးနဲ့ပတ်လုံးသားတွေအကုန်လုံးကကျလာမယ်။ဆိုတော့ဒီလိုမျိုးမကောင်းသော site ဟိုစိုးကျိုးတွေရာဇက်တိုက်ဝင်လာတယ်ပေါ့လေတိတ်ကြလာလို့ရှင်ကိုယ်ကိုယ်တိုင်ဘာမှမသိတော့ဘူးဟိုညောသွားတဲ့အခြေအနေမျိုးတွေဖြစ်သွားတယ်ဆိုတော့ဒါတွေတခါလေကြာရင်ကိုယ်ခန္ဓာထဲမှာရှိတဲ့စားတွေတိတ်ပြီးတော့ကုန်ထွက်သွားတဲ့အတွက်ကြောင့်အ အလုံးတရာမှာစားတဲ့အရန်နေတဲ့ခေါ်တဲ့ဟိုက်ပိုနထရီမီယာလို့ခေါ်တဲ့ဆိုဒီယမ်ပေါ့နော်အရန်ကိုစားတဲ့အရန်နေဝါပြီးတော့လေကိုခန္ဓာထဲမှာလူတွေဒုက္ခရောက်နေတယ်ထုံလေးတူတာပဲပိုတက်ဆီယမ်လို့ခေါ်တဲ့အလက်ထရိုလက်ကိုခန္ဓာထဲမှာရှိတဲ့ဒီဓာတ်စားတစ်ခုကလျော့သွားတဲ့အတွက်ကြောင့်ရဝီလုံးဝဟိုအေနာဂျီကိုခန္ဓာထဲမှာမရှိတော့ပဲနဲ့ဒုက္ခရောက်နေတဲ့အနေအထားတွေအကုန်လုံ
ရန်ကုန်မြို့ကမြို့နယ်တချို့မှာဝမ်ပြက်ဝမ်ရှော့ယောဂါတွေဖြစ်လာနိုင်တဲ့အတွက်ဒီလိုမျိုးရုတ်တရက်ကူးစက်မှုတွေပြင်းထန်လာတဲ့အချိန်မှာအဓိကဘလို့ပြုစုကုသပေးသင့်ပါသလဲဆိုတာကိုနယူးယောက်မြို့ကကူးစက်ယောဂအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြခဲ့တဲ့ကျန်းမာရေးခန္ဓာပါရှင်အခုဆက်ပြီးတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်မြန်မာပြည်တဝန်းတိုင်းရင်ဒေသကနောက်ဆုံးရအဖြစ်အပျက်တွေကိုစူးစီးတင်ပြပေးထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကို FVPR တိုင်းရင်သတင်းတော့တွေကတင်ဆက်ထားတာရှုစားနာဆင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီသားတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်ကနောင်ချိုမြို့ကိုတအန်တက် TNL နဲ့ပူပေါင်းအဖွဲ့တွေကအပိသက်တိုက်ခိုက်သိမ်းပိုက်လိုက်ပြီးဖြစ်ပါရယ်ရခိုင်ပြည်တန်တွဲမြို့နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးမြို့ရင်းကိုလက်နက်ကြီးကြီးကြားခဲ့လို့အရက်သား2ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါရယ်တည်င်းလွာတွေထဲမှာတော့ကရနီပြည်မှာ6လတာကာလအတွင်းစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေအကြောင်းနားဆင်ရဖို့ရှိနေပါရယ်
ကျမကနန်းဟောင်မှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်တပ်ကတော့ရှိရာပြင်ဦးလွင်မြို့နဲ့အနီးဆုံးမြို့ဖြစ်တဲ့ရှမ်းမြောက်နောင်ချိုမြို့ကိုအပြစ်သက်တိုက်ခိုက်သိမ်းပိုက်နိုင်ပြီလို့တအန်းတပ် PSLF TNL ကအတည်ပြုပြောဆိုလိုက်ပါတယ်နောင်ချိုမြို့မှာရှိတဲ့စစ်ကောင်စီရဲ့နောက်ဆုံးလက်ချံတပ်စခန်းဖြစ်တဲ့ဒုံတရင်636ကိုဇူလိုင်လ10ရက်နေ့မှာ TNL နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးမြို့ကိုထိန်းချုပ်ထားလိုက်တာဖြစ်တယ်လို့ PSLF TNL ပြောခွင့်ရလွေးရည်ဦးကပြောပါရယ်နောင်ချိုမြို့ဟာတစ်တုံညာနစ်ခွန်စစ်စီရဲ့ဒုတိယအပိုင်းမှာ TNL နဲ့ပူးပေါင်းတပ်တွေကပထမဆုံးတိုက်ခိုက်သိမ်းပိုက်နိုင်တဲ့မြို့ဖြစ်ပြီးစစ်ကောင်စီရဲ့ချင်းမြန်တိုက်ရင်ခမရတက်တက်လေးတက်တက်ငားနဲ့6တုံညာ6ဒုံတိုင်ရင်အပါဝင်စစ်တပ်စခန်းပေါင်း14ခုကိုသိမ်းပိုက်ခဲ့တာပဲဖြစ်ပါတယ်တိုက်ပွဲတွေကတော့ကြောက်မဲတီဘောလာရှိုးမိုးကုတ်နဲ့မိုးမိန်မြို့နယ်တွေထဲဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်
တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်မြောက်ပိုင်းကလာရှူမြို့မှာတရက်အတွင်းရှော့တိုက်ဒုံးနဲ့လက်နက်ကြီးမြို့ရဲကြလို့လူ3ယောက်သေဆုံးပြီး10ယောက်ကျော်ဒဏ်ရာရရှိခဲ့ကြပါတယ်။ဗုဒ္ဓဟူးနေ့မနေ့အစောပိုင်းကရက်ွက်ကူဘူရာဟင်းရှူးမြိုင်နေချီကျောင်းတိုက်တောရကျောင်းတိုက်လာရှူတက္ကသိုလ်နားကနေရာတွေမှာရှစ်လုံးနဲ့လာရှူမြို့အရှိမြောက်ဘက်ကဟတ်တာရွာမှာနှလုံးညနေပိုင်းမှာဟူပိတ်ရွာဘက်မှာလည်းနှလုံးကျခဲ့ပါတယ်။ရက်ွက်ကူမှာကျတဲ့နှလုံးကကလေးတစ်ယောက်နဲ့အမျိုးသမီး2ယောက်ပွဲချင်းပြီးသေဆုံးပြီး11ယောက်ရခဲ့ပါတယ်အဲ့ဒီထဲက9ယောက်ဟာတာယာပြင်းထန်တယ်လို့လာရှူဒီတာခန်ကပြောပါတယ်ဟကရွာမှာကြာတယ်လက်နက်ကြီးကြောင့်လည်းအရက်သား2ယောက်တာယာရရှိခဲ့ပြီးနေအိမ်တွေပျက်စီးမှုရှိခဲ့ပါတယ်
ရခိုင်ပြည်တန်တွဲမြို့နယ်မှာစစ်ကောင်စီတပ်နဲ့အရခတပ်တော် AA တို့အကြားတိုက်ပွဲဆက်လက်ပြင်းထန်နေပြီးအင်္ဂါနေ့ကမြို့တွင်လက်နက်ကြီးကျရောက်ခဲ့လို့အရက်သားနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်စစ်တပ်စခန်းကနေပစ်ခတ်လိုက်တဲ့လက်နက်ကြီးကတန်တွဲမြို့ညောင်ပင်စည်းထဲကျရောက်ပတ်ကွဲခဲ့လို့အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်ဒဏ်ရာရရှိခဲ့တာလို့ဒေသခံတစ်ယောက်ကပြောပါတယ်ဇူလိုင်လ၂ရက်နေ့တုန်းကလည်းလေကြောင်းကနေပစ်ခတ်မှုကြောင့်တန်တွဲမြို့နယ်မြုံပင်ရွာလေးမှာကလေးအပါဝင်အမျိုးသမီး9ယောက်ဒဏ်ရာရရှိခဲ့ပါတယ်။တန်တွဲမြို့နယ်ငပလီအခြေစိုက်ခမရ966နဲ့တန်တွဲလီစိတ်ကိုအရက်ခတပ်တော်ကတိမ့်ပိုက်ထားပြီးခလာရ99တပ်ရင်းကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေလို့နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေပါတယ်။
ကရနီပြည်ဒီမော့ဆူမြို့နယ်အနောက်ဖက်ချမ်းမှာအခုရက်ပိုင်းနဲ့စစ်ကောင်စီတပ်ရဲ့လေယာဉ်တွေစစ်တိုက်ဝဲပြန့်နေပြီးလေကြောင်းတိုက်ခိုက်မှုတွေလှုပ်လာမှာကိုစိုးရိမ်လာကြောင်းအခြေခံစာတင်ကြောင်းတွေပိတ်ထားရပါတယ်စစ်ကောင်စီတပ်ကစစ်ရေးပြင်းမှတ်အရသာပြင်းမှတ်မခွဲခြားပဲစာတင်ကြောင်းတွေနဲ့စစ်ရှောင်စခန်းတွေကိုဥတီတိုက်ခိုက်တာတွေလုပ်ခဲ့တဲ့အတွက်ကလေးငယ်တွေအတွက်စိုးရိမ်နေရတယ်လို့ပြည်ငယ်ရေးဝန်ထမ်းတွေနဲ့ကျောင်းသားမိဘတွေကပြောပါတယ်လေယာဉ်တန်ကြားတာနဲ့ကျောင်းတွေဆင်းပေးနေရတယ်လို့စစ်ရှောင်တွေကိုပုံငေးပေးနေတယ် ဲ့ကြီးလက်မြေအဖွဲ့ကဦးစော်မင်းထိုက်ကပြောပါတယ်ဒီမော့ဆူမြို့နယ်အနောက်ဖက်ချမ်းကစာတင်ကျောင်းနှစ်ကျောင်းကိုဖေဖော်ဝါရီ5ရက်နေ့မှာလေရင်နဲ့ဘုံကျဲခဲ့လို့ကျောင်းသား၄ယောက်တည်ဆုံးခဲ့ပါတယ
်ချင်းပြည်နယ်တီးတိမ်မြို့နယ်စီးရင်ဒေတာမော်ဘီရွာကအသက်မပြည့်သေးတဲ့မိန်းကလေးငယ်တစ်ယောက်ကိုစစ်ကောင်စီတပ်ဖွဲ့ကမတင်းပြုတ်ကျင့်ခဲ့ပါတယ်ဇူလိုင်လ5ရက်နေ့မှာမော်ဘီရွာကိုရောက်လာတဲ့စစ်ကောင်စီတပ်သား၂ယောက်ကအသက်73နှစ်အရွယ်မိန်းကလေးကိုမတင်းကျင့်ခဲ့တာဖြစ်ပါတယ်မိဖို့ချောင်းထဲထမင်းချက်ဖို့ပြင်ဆင်နေတဲ့မိန်းကလေးငယ်ကိုမတင်းကျင့်ခဲ့တာလို့ CDF CDMC ရင်းကဆိုပါတယ်ကလေးမျိုးကနေစစ်ကား6စီးနဲ့ချင်းတောင်ကိုတက်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေရောက်လာချိန်မှာအခုလိုဖြစ်ခဲ့တာလို့ CDF CDMC ရင်းတပ်ဖွဲ့ကဇူလိုင်လ6ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ဖြစ်စဉ်နဲ့ပတ်သက်ပြီးဒေသခံပြည်သူတွေကစစ်ကြောင်းရဲ့တာဝန်ရှိသူတွေကိုတွားရောက်တိုင်ကြားခဲ့ပေမဲ့ငွေကြေးနဲ့ဖြည့်ရှင်းပေးမယ်ဆိုပြီးပြောလာတယ်လို့ဆိုပါတယ်
စစ်ကောင်စီတပ်ဖွဲ့ကနေမီဆိုးမှုမှုရယူထားတဲ့ကရင်ပြည်ပုတ်ကရိတ်မြို့နယ်ကော့ဘိန်းရွာမှာ drone ဘုံအိမ်အမှုပေါ်မှာကြားရောက်ပေါက်ကွဲခဲ့ပြီးအမျိုးသမီးတစ်ယောက်သေဆုံးသွားပါတယ်စစ်ကောင်စီတပ်ဖွဲ့မှလည်း drone တုံးတယ်လို့ online တပ်ဖွဲ့တွေကလည်း drone တွေကိုအသုံးပြုနေတာကြောင့်ဘယ်အဖွဲ့လက်ချက်ဆိုတာကိုမပြောနိုင်သေးဘူးလို့ရွာသားတစ်ယောက်ကပြောပါတယ်ဇူလိုင်လ10ရက်နေ့ညနေပိုင်းမှာကြားရောက်ပေါက်ကွဲခဲ့တာဖြစ်ပြီးဘုံထိမှန်သွားတဲ့အမျိုးသမီးကိုဆေးရုံကိုပို့နေချိန်လမ်းမှာသေဆုံးသွားတာဖြစ်ပါတယ်
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီတပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ကရနီပြည်မှာ6လတာကာလအတွင်းအရက်သား48ယောက်သေဆုံးခဲ့ပြီး142ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ကပြောပါရယ်ကျွန်မအမည်ကစူးစီးတင်ဆက်ထားပါရယ်2024ခုနှစ်ဇန်နဝါရီကနေဇွန်လအထိ6လတာကာလအတွင်းလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရက်သားထိခိုက်သေဆုံးဒဏ်ရာရရှိမှုအများဆုံးဖြစ်ပြီးလူသားတိုင်းကအဖြစ်ဖမ်းဆီးခံရပြတဲ့နောက်မှာတပ်ဖြတ်ခံရတာလက်နက်မတော်တဆထိခိုက်တာ drone နဲ့တိုက်ခိုက်ခံရမှုနဲ့မြေမြုပ်မိုင်းတွေကြောင့်ထိခိုက်သေးဆုံးမှုတွေရှိခဲ့တာဖြစ်တယ်လို့ IEC ကပြောပါရယ်အခုဇူလိုင်လထဲမှာပဲ light core မျိုးပေါ်မှာရှိတဲ့ရက်ွက်တချို့မှာတော့တိုက်ပွဲဖြစ်ပွားခဲ့ပြီးအရက်သားထိခိုက်သေးဆုံးမှုတွေရှိခဲ့တယ်လို့ IEC ရဲ့အတွင်းရေးမှူးနှစ်ဥပညာကပြောပါရယ်ဒီထိခိုက်သေးဆုံးမှုကတော့ဇူလိုင်လ4ရက်နေ့ကဖြစ်ပွားခဲ့တာပဲဖြစ်ပါရယ်
ဇူလိုင်ကတော့လောလောဆယ်ကတော့ဒီ၄ရက်နေ့မှာရတာတုံးတည်ဆုံးတယ်လို့တိရပေါ့နော်ဟိုရကွန်မြူပေါ်မှာတက်ပွဲဖြစ်နေကျွန်တော်လင်းနေကြီးကြောက်ချိန်မှာတည်ဆုံးတယ်လို့ကျွန်တော်အားမတည်ထားပါတယ်နော်
6လတာကာလအတွင်းစစ်တပ်ရဲ့လေရင်ကနေဘုံကျဲတိုက်ခိုက်မှုကြောင့်ကလေး9ယောက်အမျိုးသမီး2ယောက်အမျိုးသား4ယောက်နဲ့အချက်လက်မသိသေးတဲ့သူ1ယောက်တို့သေဆုံးခဲ့ပြီးကလေး9ယောက်အမျိုးသမီး14ယောက်နဲ့အမျိုးသား12ယောက်ကထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ IEC ကဆိုပါတယ်။ဒလိုင်လာပထမအပတ်ထဲမှာပဲဂရီနီပီနယ်ထဲစစ်ကောင်စီတပ်နဲ့ဂရီနီတော်လှန်ရေးပူးပေါင်းတပ်ဖွဲ့တို့အကြားစစ်ရေးတင်းမာမှုတွေနဲ့အတူတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေပါတယ်။စစ်ရေးတင်းမာပြီးတိုက်ပွဲတွေဖြစ်နေတဲ့အတွက်အရက်သားပြည်သူတွေနေနဲ့နေရက်ကိုပြန်ဖို့မသင့်တော်သေးပေမဲ့လည်းဒရိုက်ကောမျိုးပေါ်ကရက်ွက်တွေထဲမှာတော့ပြန်ပြီးတော့နေထိုင်တဲ့သူတွေရှိနေတယ်လို့ခရနီတက်မရော KA ရဲ့စီဂျိုဘုံကြီးဖုံးနိုင်ကပြောပါတယ
်။အမကတော့သူတို့ကရှိနေပြီးပြန်မလာကောင်းဘူးလေမိုင်လုံးတော့ဘာလို့ဒီဝချက်တော်လည်းဟိုရတော့ရှိတော့ငကလာတော့ဘာလို့ဘာလို့ဒါပေမဲ့များလာတော့နောက်ပေါ်မှာများမယ်နောက်ပေါ်ကကရသူလူလည်းရှိတယ်လေလူတော့များမှာအဲ့ဒီတစ်ခါတော့တဲ့ဒီလိုလေးရှိရှိနေတယ်ဗျတော့ဒါဘယ်လိုဘယ်လိုရှိမလဲဘယ်လိုသိကြလဲကတော့ကျွန်တော်လည်းမသိဘူးတော့အဲ့ဒါကရှင်နေစပ်ပြီးတော့မှနောက်ထပ်ရမှာတော့
ပြည်သူတွေကိုနေရက်ကိုမပြောင်းကြသေးဘူးအကြိမ်ကြိမ်အတိပေးပြောဆိုထားပေမဲ့လည်းရက်ရွာနဲ့နေအိမ်တွေကိုစိတ်မချတာကြောင့်ပြန်လာတဲ့သူတွေရှိနေလို့တိုက်ပွဲတွေတဲ့အရက်သားပြည်သူတွေမထိခိုက်အောင်တတိထားနေရတယ်လို့ခရနီတော်လိုင်းရေးပူပေါင်းတပ်ဖွဲ့တာဝန်ရှိသူတွေကပြောကြပါရယ်ချင်းပြည်နယ်တောင်ပိုင်းပလဝါမြို့စမီးမြို့ပေါ်နဲ့အနီးတစ်ဝိုက်ကရွာတွေမှာဒေသခံပြည်သူတွေငှက်ဖျားရောဂါဖြစ်ပွားမှုနှုန်းမြင့်တက်နေပေမဲ့ငှက်ဖျားဆေးဝယ်ဖို့အတွက်ဆေးမရှိဘူးလို့ဒေသခံတွေကပြောကြပါမတူပီမျိုးထဲမှာလဲစစ်ဘေးရှောင်ပြည်သူအယောက်3000ကျော်လောက်ဟာအရေးပေါ်အကူအညီတွေလိုအပ်နေကြပါတယ်ကိုရော့ဘတ်ကစူးစီးထားပါတယ်ရှင
်စမီးမျိုးပေါ်နဲ့မီးချောင်းရွာတလျှောက်မှာမိုးရွံကာလာတဲ့ဖြစ်လိရှိတဲ့ရာသီတုပ်ကွေးနဲ့ငှက်ဖျားရောဂါတွေပြည်သူတွေကြားကူးစက်မှုနှုန်းများနေပါတယ်အသက်သေဆုံးတဲ့အထိမရှိသေးပေမဲ့ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေပြီလို့စမီးမျိုးခံတယောက်ကပြောပါတယ်
ဆေးမှာတည်ဆံဖြစ်တဲ့အမျိုးတော်မဟုတ်ဘူးဒါမဲ့
ချတာတော့များတော့များကြားတဲ့သဘောပဲကြားရင်လည်းကြားဒီထောက်တော့ရဲရှိတယ်လို့တော့ပြောရင်ကြားတယ်ထောက်တော့အကုန်လုံးဖောက်နေကြားတယ်ဒါမဲ့ချီကတော့ရှာလို့ပြည်နေတဲ့တွေ့ရတဲ့လူများများလည်းများအဲ့လိုပဲ
ဘလဝမြို့နယ်စမီးမြို့ဟာရခိုင်ပြည်နယ်အိန္ဒိယနိုင်ငံဘက်ကနေဝင်ရောက်လာတဲ့ကုန်စည်ဆေးဝါးစားသောက်ကုန်ပစ္စည်းတွေကိုအဓိကအားထားနေရတဲ့ဒေသဖြစ်ပါတယ်ရခိုင်ဘက်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ကုန်စည်စီးဆင်းမှုပြက်လက်နေတယ်လို့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်လောင်တိုင်းခရိုင်ကနေလည်းလိုင်လူငယ်အဖွဲ့အစည်းကမြန်မာပြည်ဘက်ကိုဆေးဝါးအခြေခံစားသောက်ကုန်နဲ့စစ်သုံးစီတွေတည်ယူပို့ဆောင်ခွင့်ပိတ်ပင်ထားတာကြောင့်အခက်အခဲဖြစ်နေကြပါတယ်လက်ရှိစမီးမြို့ပေါ်မှာဓာတ်ဆီဒလီတာ7,800ထီရှိပေမဲ့ဝယ်ယူဖို့မရှိတော့ဘူးလို့ဆိုပါတယ်ဒါအပြင်အကိုက်ခဲပျောက်ဆေးတွေတောင်ဝယ်ယူဖို့ခက်ခဲနေတယ်လို့စမီးမြုတ်ခံကပြောပါတယ
်ချာချဲဝင်းမှာစားနေကြတာလဲတန်းကားလေးခက်တဲ့ဒီဟိုတီရင်းရဲ့အကွာမူရစီဆိုတော့ညီကလေးချီးတယ်ဆိုတော့အတော်လာလေးတဲ့အချိန်ကြီးတော့ခေရောရှိတယ်ဒီမှာအိန္ဒိယပဲဒီဒီဘာပြည်လဲပဲတော့တခြားနေရာကဝင်နေရာမရှိတော့ဘူးဂျာလာရင်တော့ဒီတော့မှတော့ဘာဖြစ်နေမှန်းမသိဘူး
အရခတ်တတော်အေအေထိန်းချုပ်ထားတဲ့စမီးမြို့ပေါ်မှာလက်ရှိတော့လူဦးရေ1000နီးပါးနေထိုင်ကြပြီးမြို့ခံပြည်သူအများစုကရွာတွေထဲစစ်ဘေးတိမ်းရှောင်နေကြရစေဖြစ်ပါတယ်ဒါအပြင်မတူပီမြို့သိမ်းတိုက်ပွဲကြောင့်လည်းနေရက်ကနေစွန့်ခွာထွက်ပြေးတိမ်းရှောင်နေကြရတဲ့ဒေသခံပြည်သူ3000ကျော်အတွက်မိုးကာချင်းတောင်ဆေးဝါးနဲ့စားနပ်ရိက္ခာတွေအရေးပေါ်အကူအညီလိုအပ်နေပါတယ်
ကိုမီယာကတော့သာဝန်ကြီးအလုံးမိုးကာရဲ့ချင်းထောင်တဲ့လူတွေအခုမိုးတင်းဆိုတော့လေကျန်ဆန်းစားကြတော့လေပူရွာထက်ဝယ်လို့ရတဲ့သူကဝယ်ဒီကကျတော့ဆန်းစားပါလေ
မတူပီမြို့ပေါ်နဲ့အနီးတဝိုက်ကဒီသက်ခံ3000ကျော်ဟာဇွန်လ3ပိုင်းကစလို့စစ်ဘေးရှောင်နေကြရတာဖြစ်ပြီးချင်းတော်လိုင်းတပ်ဖွဲ့တွေကမြို့ကိုသိမ်းပိုက်လို့စစ်ကောင်စီကင်းစင်သွားပြီးဖြစ်ပြီးမဲ့ချင်းတော်လိုင်းတပ်ဖွဲ့ချင်းချင်းကြားစစ်ရေးပြပခတွေဆက်ဖြစ်နေလို့အခုချိန်ထိနေရက်ကိုပြန်လို့မရသေးဘူးလို့ဆိုကြပါရခင်ဗျာ
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ရှမ်းမြောက်ကနောင်ချိုမြို့ကိုတအောင်တက် TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကအပိသက်တိုက်ခိုက်သိမ်းပိုက်လိုက်ပြီးဖြစ်ပါတယ်ရခိုင်ပြည်တန်တွဲမြို့နယ်မှာစစ်တပ်နဲ့အရက်ခတ်တပ်တော် AA တို့အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးမြို့တွင်းကိုလက်နက်ကြီးကျရောက်ခဲ့လို့အယက်သားနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
ရရှိနေခုနားဆင်နေကြတာကတော့နယ်ဆက်ဒီသားကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမိပါ
FPP ရတိုင်းရင်သတင်းနောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လင်းခဲ့တဲ့အစီအစဉ်တွေပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့ကြာသာပတင်းညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းတလှည့်ပြောပြပေးပါရှင်။
NATO ထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့ဒီနေ့မှာ Ukraine နဲ့ NATO ခေါင်းဆောင်တွေဆွေးနွေးကြဖို့ရှိနေပါတယ်။ American ပြည်ထောင်စု Washington မြို့တော်မှာကျင်းပနေတဲ့မြောက် Atlantic ဆေးရေးမဟာမိတ် NATO ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲဒီနေ့နောက်ဆုံးနေ့မှာ NATO ခေါင်းဆောင်တွေနဲ့ Ukraine ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြမှာပါ။ Ukraine စစ်ပွဲမှာ Russia ကိုတရုတ်ကကူညီပေးနေတာတွေနဲ့ပတ်သက်လို့လည်း NATO ဖွဲ့ဝင်နိုင်ငံတွေဒီနေ့ဆွေးနွေးကြဖို့ရှိနေချိန်မှာတရုတ်လုံရက်တွေဟာဥရောပ Atlantic ဒေသလုံခြုံရေးကိုချိန်ချောက်နေတယ်လို့ NATO အကြီးအကဲ John Stoltenberg ကအခုလိုသတိပေးလိုက်ပါတယ်ခင်ဗျာ။နောက်တရုတ်ကတော့ရုရှားရဲ့စစ်ပွဲအပေါ် NATO ထိပ်သီးပွဲထုတ်ပြန်ကြဟာဘက်လိုက်ရန်လိုမှုရှိတယ်လို့ပြန်ပြောလိုက်ပါတယ်။ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်တဲ့စစ်ပွဲနဲ့ပတ်သက်လို့ဝါရှင်တန်မှာကျင်းပနေတဲ့ NATO မှာမိတ်ဖွဲ့ထိပ်သီးစည်းဝေးဘက်ကထုတ်ပြန်တဲ့ကြေညာချက်ဟာဘက်လိုက်ရေးသားထားပြီးရန်လိုတဲ့ပြောဆိုအသုံးအနှုန်းတွေပါဝင်နေတယ်လို့တရုတ်နိုင်ငံကအဝေးပန်းပြောကြားလိုက်တာပါ။တရုတ်နိုင်ငံကြားရေးပြောခွင့်ရလင်ဂျန်ကဒီကြေညာချက်ဟာရန်လိုတဲ့ပြောဆိုမှုတွေပါဝင်တဲ့စစ်ခက်ကအသုံးနှုန်းတွေပါဝင်နေပြီးအာရှပစိဖိတ်ဒေသတွေတင်းမာမှုတွေဖြစ်စေနိုင်တယ်လို့သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ်ခင်ဗျာ။နောက်ရုရှားကလည်းယူကရိန်းစစ်ပွဲမှာ NATO အဖွဲ့လုံးဝပါဝင်လာနေပြီးရက်ဆွဆွဲရဲလို့ဆွဆွဲလိုက်ပြီးတုံ့ပြန်ဖို့ပြင်ဆင်နေတယ်လို့ပြောလိုက်ပါတယ်။ယူကရိန်းစစ်ပွဲမှာအနောက်စု NATO အဖွဲ့ကအပြည့်အဝပူးပေါင်းပါဝင်လာနေတယ်လို့ရုရှားကပြောကြားလိုက်ပြီး NATO အဖွဲ့ရဲ့ချိန်ချမှုအန္တရာယ်မျိုးစုံကိုထိန်းချုပ်နိုင်ရေးတုံ့ပြန်ဖို့ပြင်ဆင်နေတယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ရဲ့ပြောကြားချက်ကိုကိုးကားပြီးအစိုးရပိုင်းသတင်းမှဖော်ပြလိုက်တာပါ။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီက ရုရှားကျူးကျော်စစ်ကိုပိုတွန်းလှန်နိုင်ဖို့နောက်နိုင်ငံတွေထောက်ပံ့တဲ့လက်နက်တွေကိုပိုချေချေပြည့်ပြည့်သုံးနိုင်ဖို့အကောင်းမြင်ထားတယ်လို့ပြောလိုက်အပီးလေးမှာပဲအခုလိုတုံ့ပြန်ချက်ထွက်လာတာပါခင်ဗျာ
ကြတာပရိနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ Robert Bass ဖြစ်ပါတယ်ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လင်းပြီးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါသေးရှင်
This program